Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေ2016ခုနှစ်ဇွန်လ19ရက်တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်အတန်လွှင့်နေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျွန်မစုမောပါရှင
်မင်္ဂလာညချမ်းပါရှင်ကျွန်မသင်ကြီးထိုက်ပါစီးရီးယားအစိုးရအတွင်းအထိုက်အခံတွေပါဝင်ဖို့ဆိုတဲ့အမေရိကန်ရဲ့အဆိုပြုချက်ကိုရုရှားသမ္မတကသဘောတူပေမဲ့စီးရီးယားသမ္မတချက်ချင်းနှုတ်ထွက်ရမယ်ဆိုတာကိုတော့သူကသဘောမတူပါဘူးဂျပန်နိုင်ငံတွင်းကအမေရိကန်စစ်အခြေစိုက်စခန်းတွေပိတ်သိမ်းဖို့အတွက်ထောက်နဲ့ချီတဲ့ဂျပန်ပြည်သူတွေဒီကနေ့ဆန္ဒပြကြပါတယ်ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုမမိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်သောတာရှင်တွေကိုဒီညပိုင်းတင်ဆက်ပေးမှာကတော့ဒီကနေ့ဇွန်လ19ရက်နေ့မှာကြာရောက်တဲ့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်82နှစ်မြောက်မွေးနေ့မှာသူဖြစ်စေခြင်းနဲ့ဖော်ဆောင်ခြင်းနဲ့ငြိမ်းချမ်းရေးပင်လုံညီလာခံအောင်မြင်ပါစေကြောင်းဆုတောင်းပေးကြပါတယ
်အပစ်ရှိပါစေအန္တရာယ်ကင်းပါစေဆောင်ရွက်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းဟာအလွန်ကောင်းပါတယ်အောင်မြင်ပါစေလို့ပဲ
မွေးနေ့ပွဲမှာဆုတောင်းပေးခဲ့တဲ့ကဗျာဆရာကြီးဦးအမ်မောင်မရှင်မကြခင်အပြည့်ဆုံးနားဆင်ရပါမယ်လေးချိန်မြောက်လူခွင်းနဲ့လူကုံတိတ်ခါနိုင်ငံတကာရုပ်ရှင်ပွဲတော်အတွက်ဆုချီးမြင့်ကန်ရတဲ့ဇာကားတွေစရင်ထွက်လာပါပြီနောက်ပိုင်းမှာအပြည့်ဆုံးနားဆင်ရပါမယ်နောက်ပြီးတော့မန်တုံမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါ်နန်းမိုးကိုတွေ့ဆုံမေးမြန်းထားတဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးကမ်းနဲ့အတူတနင်္ဂနွေနေ့ညတိုင်းထုံးလွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနောက်ပိုင်းမှာတင်ဆက်ပေးမှာပါအခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုမသိင်ကြီးထိုင်းနဲ့မမိုးဖြူတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင
်စီးရီးယားဆွေးရအတွင်းမှာအထိုက်ခံကိုယ်စားလှယ်တွေပါဝင်ဖို့ဆိုတဲ့အမေရိကန်ရဲ့အဆိုပြုချက်ကိုသဘောတူကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကပြောဆိုပေမဲ့စီးရီးယားသမ္မတဘာရှားအယ်အာဆတ်ယာရုကချက်ချင်းဆင့်ပေးဖို့ဆိုတာကိုတော့လက်မခံပါဘူးရုရှားနိုင်ငံစိန့်ပီတာစဘတ်နိုင်ငံတကာစီးပွားရေးဖိုရမ်မှာ CNN သတင်းထောက်ဖာရစ်ဇာကရီရဲ့အကြောင်းအရာဖောင်းဆောင်တဲ့ပတ်သက်ပြီးမေးမြန်းမှုတွေအတွက်အခုလိုထည့်သွင်းပြောဆိုသွားတာဖြစ်ပါတယ်စီးရီးယားနိုင်ငံမှာအခြေခံဥပဒေသစ်ထွက်ပေါ်လာဖို့နောက်ဒီအခြေခံဥပဒေသစ်ကိုကျင့်သုံးပြီးအစိုးရတွင်အဆင့်ဆင့်ကိုအသစ်ရွေးချယ်နိုင်မှုနဲ့သာစီးရီးယားနိုင်ငံတွင်ဒီမိုကရေစီပေါ်ထွန်းလာမယ်တခုတည်းသောနည်းလမ်းဖြစ်တယ်လို့ရုရှားသမ္မတပူတင်ကပြောဆိုပါတယ်စီးရီးယားနယ်မြေတွေကိုတလက်မမှမချန်ပြန်လည်သိမ်းယူမယ်လို့စီးရီးယားသမ္မတအာဆတ်ရဲ့ပြောဆိုချက်နဲ့ပတ်သက်ပြီး CNN သတင်းတောက်ရဲ့မေးမြန်းမှုကိုတော့ရုရှားသမ္မတကမဖြေပါဘူးဒါပေမဲ့လည်းစီးရီးယားအရေးမှာအမေရိကန်ရဲ့အပါအဝင်ပါဝင်ပတ်သက်သူအားလုံးကိုဆွေးနွေးညှိနှိုင်းဖို့လိုအပ်တယ်လို့တော့ပြောပါတယ်အမေရိကန်နေလို့ပြောတဲ့အခါပါလဲရုရှားသမ္မတပူရင်ကကျွန်တော်တို့ရဲ့မိဖက်တွေလို့သုံးနှုန်းခဲ့ပါတယ်အမေရိကန်ဆိုရဘက်ကတော့စီးရီးယားသမ္မတအာဆတ်ကိုယာရုကချက်ချင်းဆင့်ဖို့လိုလားနေတာဖြစ်ပါတယ်ဒါပေမဲ့ရုရှားသမ္မတကတော့ဘလို့မှမဖြစ်နိုင်တဲ့ရည်မှန်းချက်ဖြစ်တယ်လို့ပြောပါတယ်ဒီလိုလောက်တာကစီးရီးယားနိုင်ငံတွေအပြောင်းလဲတွေဖော်ဆောင်ပေးနိုင်မယ့်နည်းလမ်းမဟုတ်ဘူးလို့လည်းသူကပြောပါတယ်အမေရိကန်သမ္မတရွေးကောက်ပွဲနဲ့ပတ်သက်ပြီးမှတ်ချက်ပေးပြောဆိုရမှာတော့မဲဆန္ဒရှင်တွေရွေးချယ်တဲ့ဘယ်သူနဲ့မဆိုလက်တွဲလှုပ်ဆောင်မှာဖြစ်တယ်လို့ပြောပေမဲ့အရင်တော့ကပြောဆိုထားမှုတဲ့အတိုင်းပဲ Republican Party ဘက်ကဒေါ်နယ်ထရန့်ကိုတော့သူ့အနေနဲ့လူတော်တယောက်လို့ထင်တဲ့အကြောင်းရုရှားသမ္မတကပြောဆိုခဲ့ပါတယ်ရှင်
။ဘယ်လ်ဂျီယံနိုင်ငံတော်ဝန်လုံခြုံရေးဆိုင်ရာစီးနင်းရှာဖွေမှုတွေပြီးစနေနေ့နောက်ပိုင်းမှာအကြမ်းဖက်လှုပ်ရှားမှုတန်တရားနဲ့လူ3ယောက်ကိုဆွဲချက်တင်ဖို့ပြင်ဆင်နေတယ်လို့အစိုးရရှိနေတွေကပြောပါတယ်။ဘယ်လ်ဂျီယံနိုင်ငံထဲမှာတိုက်ခိုက်မှုတွေလှုပ်လာနိုင်တဲ့အထောက်အထားတွေကိုသုံးသပ်ဖို့မြို့သားလုံခြုံရေးကောင်စီကအစည်းအဝေးထိုင်ပြီးနိုင်ပိုင်းအတွင်းမှာပဲအခုဆောင်ရွက်ချက်ထွက်လာတာဖြစ်ပါတယ်။ဘယ်လ်ဂျီယံအနေနဲ့နိုင်နဲ့မျှအထူးသတိထားနေကြဖို့ဝန်ကြီးချုပ်ချားလ်စ်မစ်ချယ်ကပြောခဲ့ပါတယ်။စနေနေ့တုန်းကဘယ်လ်ဂျီယံအသင်းကစားတဲ့ယူရို2016ဖလားဘောလုံးပွဲကိုစစ်သွေးကြွတွေကပြတ်မှတ်ထားတိုက်ခိုက်နိုင်တဲ့အရေးကိုစိုးရိမ်ခဲ့ပေမဲ့ထူးထူးခြားခြားဖြစ်ရမဖြစ်ခဲ့ပါဘူး။အသေးစိတ်ပြောဆိုတာတွေမရှိပေမဲ့အချိန်တိုတဲမှာနောက်ထပ်အရေးယူလှုပ်ဆောင်မှုတွေရှိလာမယ်လို့ဝန်ကြီးချုပ်ကပြောခဲ့ပါတယ်။ပြီးခဲ့တဲ့မတ်လတုန်းကလူပေါင်း32ယောက်သေဆုံးခဲ့ရတဲ့ Brussels ၄စိတ်နဲ့မြေရောက်ယထာဘူရာယုံတိုက်ခိုက်ခံပြီးချိန်ကစလို့ Belgium နိုင်ငံထဲမှာလုံခြုံရေးသတိပေးတက်လှန့်ထားစေဖြစ်ပါတယ်ရှင်
။ American ခြေဆိုင် Boring လေကြောင်း Corporation ကနေခီးတဲ့တရာတင်းဆောင်နိုင်တဲ့လေယာဉ်တွေကို Iran နိုင်ငံကဝယ်ယူဖို့အတွက် Boring Company နဲ့ Iran ကြားသဘောတူညီချက်ရသွားပြီလို့ Iran လေကြောင်းတည်ယူပို့ဆောင်ရေးအဖွဲ့ကဒီကနေ့ကြေညာပါတယ်။ဒီသဘောတူညီချက်ဟာအမေရိကန်နိုင်ငံကအီရန်ကိုပိတ်ဆို့တိုက်ခတ်မှုရုပ်သိမ်းပေးလိုက်တဲ့ဇန်နဝါရီလကတည်းကဆိုရင်စုစုပေါင်းလေယာဉ်အစီး200လောက်ရောင်းဝယ်လုပ်ဖို့အတွက်အမေရိကန်လေယာဉ်ထုတ်လုပ်သူတွေနဲ့အီရန်ကြားတီးခြားသဘောတူညီချက်၃ခုတည်းကတစ်ခုဖြစ်ပါတယ်လေယာဉ်တွေကိုဘယ်နှစ်ပို့ပေးရမယ်ဆိုတဲ့အချိန်ကန့်သက်ချက်မပါပေမဲ့အီရန်ဘိုင်လေယာဉ်အစီး250တဲ့က230လောက်ကိုအစားထိုးဖို့လိုအပ်နေတာလို့မြို့ပြ လေကြောင်းဌာနရဲ့အကြီးအကဲအလီအဗက်ဇဒက်ကပြောဆိုပါတယ်။အီရန်ရဲ့လေယာဉ်အုပ်စုတွေထဲမှာပျက်စီးမှုကြောင့်အစားထိုးရမယ့်အခြေအနေမှာရှိနေတဲ့လေယာဉ်တွေရှိပေမဲ့ဘိုရင်းလေကြောင်းလိုင်းလေကြောင်းဘက်ကအမေရိကန်ဗန္ဓာရေးဌာနရဲ့နောက်ဆုံးခွင့်ပြုချက်ကိုစောင့်နေရလားလို့လည်းသူကပြောပါတယ်။ဒီအကြောင်းဝယ်ပြီးမြောက်သွားရင်အီရန်အနေနဲ့တန်ဖိုးအနေနဲ့ဒေါ်လာ၁၇ဘီလီယံလောက်ကုန်ကျတဲ့ဝယ်ယူမှုဖြစ်ပြီး1990ကိုခုနဲ့အစ္စလာမစ်တော်လှန်ရေးမတိုင်ခင်ကတည်းကအီရန်အနေနဲ့ပထမဆုံးလေရင်ဝယ်ယူမှုလည်းဖြစ်ပါတယ်
။ဂျပန်နိုင်ငံအိုကီနာဝါကျွန်းပေါ်မှာထောင်နဲ့ချီတဲ့ဆန္ဒပြသူတွေဒီကနေ့တနင်္ဂနွေနေ့မှာစုဝေးကြပြီးတော့အမေရိကန်စစ်အခြေစိုက်စခန်းတွေပိတ်ပစ်ဖို့တောင်းဆိုကြပါတယ်။ဒီလပိုင်းနေ့တည်းမှာသတင်းဒူးတွေဖြစ်ခဲ့တဲ့အမှုခင်းကြီးတွေမှာအမေရိကန်တပ်ဖွဲ့ဝင်တွေပါဝင်ပတ်သက်မှုတွေရှိပြီးတော့အခုလိုဆန္ဒပြတောင်းဆိုမှုတွေဖြစ်လာတာဖြစ်ပါတယ်။အိုကီနာဝါကျွန်းပေါ်ကအမေရိကန်ခြေစိုက်စခန်းကိုကျွန်းရဲ့တခြားနေရာကိုပြောင်းရွှေ့မယ်အစီအစဉ်ကိုပယ်ဖျက်ဖို့ဆန္ဒပြသူတွေကလိုလားနေပါတယ်။အိုကီနာဝါကျွန်းပေါ်ကအမေရိကန်စစ်ခြေစိုက်စခန်းနဲ့ပတ်သက်လို့မကျေနပ်မှုတွေဟာနှစ်နဲ့ချီရှိလာတာဖြစ်ပါတယ်။အမေရိကန်ရေတပ်သားတယောက်ရက်တောက်ကားမောင်းနေဆိုတဲ့တန်တရားနဲ့အိုကီနာဝါမှာဖမ်းခံခဲ့ရပြီးတဲ့နောက်ပိုင်းဂျပန်နိုင်ငံတွေကအမေရိကန်တပ်ဖွဲ့ဝင်တွေအရက်သေးစားတောက်စားပြီးတော့ခြေစိုက်စခန်းအပြင်ဘက်ကိုတွာလာလှုပ်ရှားမှုကိုတားမြစ်ထားတဲ့အကြောင်းအမေရိကန်ရေတပ်ကဒီလစောပိုင်းကပြောဆိုထားပါတယ်။
ဗီယိုအမေရိကန်အတန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီမြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်။အင်ဒိုနီးရှားနိုင်ငံဂျာဘာကျွန်းအလယ်ပိုင်းမှာရေကြီးမြေပြိုရာတွေကြောင့်လူ24ဦးသေဆုံးပြီး26ဦးပျောက်ဆုံးနေပါတယ်။ထောင်ပေါင်းများစွာသောအိုးအိမ်တွေမိုးသည်ထန်တဲ့ထန်ကိုခံနေရပြီးအများအပြားလည်းရေမြုပ်ခဲ့ပါတယ်။မိုးသည်ထန်တာကြောင့်မြေပြိုကျကားတွေမျောပါပြီးလူတွေလည်းလမ်းပေါ်မထွက်နိုင်ဖြစ်ကအိမ်တွေထဲမှာပိတ်မိနေကြတာပါ။မြို့တော်ဂျကာတာတည်ရှိနေတဲ့နိုင်ငံရဲ့တောင်ဘက်အစွန်ဆုံးဂျာဘာကျွန်းပေါ်ကအသက်ရှင်ကျန်းရစ်သူတွေကိုကယ်ဆယ်ရေးလုပ်သားတွေရှာဖွေနေကြပါတယ်။အင်ဒိုနီးရှားနိုင်ငံမှာရေကြီးတာတွေမြေပြိုတာတွေမကြာခဏဖြစ်လေဖြစ်တာရှိပြီးတဘာဝဘေးဒဏ်ခံရလွယ်တဲ့ကျွန်းစုပေါ်မှာလူပေါင်း150နေထိုင်နေတာလည်းဖြစ်ပါတယ
်။မလေးရှားနိုင်ငံမှာကျင်းပခဲ့တဲ့ဂျာဘာရွေးကောက်ပွဲမှာလက်ရှိအာဏာရပါတီ BN လို့အတိုးခေါက်ခေါ်တဲ့ဘာရီဆန်နာရှင်နယ်ကလွှတ်တော်နှစ်ရစလုံးမှာအမှတ်နေရာအများစုနိုင်ရသွားပါတယ်။လက်ထလောက်ထွက်ပေါ်နေတဲ့ဆွဆွဲပြောဆိုမှုတချို့ရှိပေမဲ့လည်းအခုအောင်မြင်မှုကဝန်ကြီးချုပ်နာဂျစ်ရဇက်ရဲ့အာဏာချုပ်ကိုင်မှုကိုပို့ပြီးတော့အားကောင်းစီမှာဖြစ်ပါတယ်။အခုတစ်ချိန်ရွေးချယ်ပွဲမှာ2013ခုနှစ်ထက်ပို့ပြီးတော့ကျေပြန့်တဲ့အောင်မြင်မှုတွေရတယ်လို့ရွေးကောက်ပွဲကျင်းပရေးကော်မရှင်ကပြောဆိုပါတယ်။ဂျာဘာရွေးကောက်ပွဲမှာပြက်ပြက်သားသားနိုင်ခဲ့တဲ့အတွက်ဝန်ကြီးချုပ်နာဂျစ်အနေနဲ့အထွေထွေရွေးကောက်ပွဲကိုကြိုတင်လှုပ်ကောင်းလှုပ်ဖွယ်ရှိတယ်လို့နိုင်ငံရေးသူတွေကသုံးသပ်ကြပါတယ်။အာနာယဘီအန်ပါတီဟာမလေးရှားနောက်ဖက်ကမ်းရိုးတန်းတစ်လျှောက်ကလူမှုတိုင်းဝိုင်းတွေဖြစ်တဲ့ဆန်ဂိုင်ဘီဆန်နဲ့ကွာလာကန်ဆာဒေသတွေမှာနိုင်မင်းရခဲ့ပါတယ်။ပြီးခဲ့တဲ့လပိုင်းကလွှတ်တော်ကိုယ်စားလှယ်တွေတချို့ရဟတ်ရင်ပြက်ကျသိမ်းဆုပ်ခဲ့ပြီးတဲ့နောက်မှာလစ်လက်နေရတဲ့အခုလိုဂျာဘာရွေးကောက်ပွဲကျင်းပခဲ့ရတာဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုမှာဖခင်များနေ့ဖြစ်ပါတယ်။ဒီနှစ်ဖခင်များနေ့ကတော့အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်အော်လန်ဒိုမြို့မှာ49ယောက်သေဆုံးပြီး53ဦးထိခိုက်ခဲ့ရတဲ့ဂေးလို့ခေါ်တဲ့လိင်တူဆုံးမဲ့သူတွေရဲ့နိုင်ကလပ်တိုက်ခိုက်ခံရမှုအပြီးသတင်းတစ်ပတ်အကြာမှာဖခင်များနေ့ကြရောက်တာဖြစ်ပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားကလည်းသူ့ရဲ့သတင်းဘတ်စင်မိန်ကွန်းထဲမှာဖခင်များနေ့ကြရောက်လာချိန်မှာတဦးနဲ့တဦးကြားရှိနေတဲ့တာဝန်ဝတ္တရားတွေအကြောင်းစဉ်းစားမိတယ်ဆိုတဲ့အကြောင်းနဲ့တဦးပေါ်တဦးထားရှိတဲ့ချစ်ချင်းမြတ်တာကြောင့်ဘယ်လောက်ကောင်းမွန်တဲ့အောင်မြင်မှုတွေရရှိတယ်လဲဆိုတာကိုမမေ့လျော့ချဖို့ကိုလည်းတိုက်တွန်းသွားပါတယ်။ချစ်သူခင်သူတွေဆုံးရှုံးရမှုကနေပထမဆုံးဖခင်များနေ့ Father's Day ကိုစတင်ခဲ့ကြတာပါ။ကြောင်မီသွေးတွင်ပောက်ကွဲလို့တည်ဆုံးခဲ့ကြရတဲ့အမျိုးသား362ဦးတို့ကိုအောက်မေ့တရိယာတဲ့အနေနဲ့အနောက်ဗာဂျီးနီးယားပြည်နယ်ဖျားချောင်းတစ်ခုမှာ1980ဇူလိုင်လ9ရက်နေ့မှာစုတောင်းပွဲကျင်းပရာကနေစတင်ခဲ့တာဖြစ်ပါတယ်ရှင်။
ပြင်သစ်နိုင်ငံကအရှင်ဖြစ်တဲ့လက်ခံကျင်းပနေတဲ့ယူရို2016ဘောလုံးပြိုင်ပွဲရဲ့စနေနေ့ကစားခဲ့တဲ့ပွဲစဉ်တွေမှာတော့အုပ်စု E မှာဘယ်လ်ဂျီယံအသင်းကအိုင်ယာလန်အသင်းကို3-0မရှိနဲ့အနိုင်ရသွားပါတယ်။အုပ်စု F အသင်းတွေဖြစ်တဲ့ပေါ်တူဂီနဲ့ဩစတြီးယားပွဲက0မရှိတရေကျပြီးအိုင်စလန်နဲ့ဟန်ဂေရီကတစ်ဖက်တကိုးစီနဲ့တရေကျသွားပါတယ်။စနေနေ့အထိကစားပြီးသမျှပွဲတွေအရအုပ်စုအသီးသီးရဲ့လက်ရှိအုပ်စုပထမနဲ့ဒုတိယနေရာတွေမှာရှိတဲ့အသင်းတွေကအုပ်စု A မှာပြင်သစ်ဆွစ်ဇာလန် အောက်စုဘီမှာအင်္ဂလန်ဝိလ်စ်နဲ့အောက်စုစီမှာဂျာမနီပိုလန်အောက်စုဒီမှာစပိန်နဲ့ခရိုအေးရှားအီမှာအီတလီနဲ့ဘယ်လ်ဂျီယံအက်ဖ်မှာဟန်ဂေရီနဲ့အိုက်စ်လန်အသင်းတွေဖြစ်ကြပါလိမ့်ရှင် Direct from Washington The Voice
of America VOA နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်တင်ကီထိုင်းနဲ့မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်တနင်္ဂနွေနေ့ညအတွက်သတင်းလွှာတွေကိုစတိုက်တင်ဆက်ပေးပါမယ်ဒီကနေ့ကြားရောက်တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့အသက်82နှစ်မြောက်မွေးနေ့မှာဒေါအောင်ဆန်းစုကြည်ဖြစ်စေခြင်းနဲ့မြန်မာနိုင်ငံငြိမ်းချမ်းစေဖို့သူဦးဆောင်ပြီးတော့ဖော်ဆောင်မဲ့27ရာစုပင်လုံညီလာခံအောင်မြင်ပါစေကြောင်းဆုတောင်းပေးကြပါရစေ။ဒေါအောင်ဆန်းစုကြည်ရဲ့မွေးနေ့ပွဲအခမ်းအနားကိုမြန်မာနိုင်ငံတဝက်စီစီကားကားကျင်းပသလိုဒေါအောင်ဆန်းစုကြည်မွေးနေ့အမှတ်တရပြည်သူတွေနဲ့ကျောင်းသူကျောင်းသားတွေစုပေါင်းပြီးတော့တစ်ပင်စိုက်ပျိုးတာတွေလုပ်သလိုပကြီးပြပွဲရဲ့ပွဲကြပြရွတ်ဆိုပွဲနဲ့အမျိုးသမီးကောင်းဆောင်မှုပေါ်ထွက်လာရေးလှုပ်ရှားမှုတွေနဲ့အတူနိုင်ငံရေးကျင်းသားတွေကိုလှူဒန်းတာတွေလည်းလုပ်ခဲ့ကြပါတယ်အသေးစိတ်ကိုနားဆင်ပါရှင်2016ခုနှစ်ဇွန်လ19ရက်နေ့ဒီကနေ့မှာကြာရောက်တဲ့ဒေါအောင်ဆန်းစုကြည်ရဲ့အသက်82နှစ်ပြည့်မွေးနေ့ကို NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဦးဆောင်ပြီးနိုင်ငံတဝန်းတိုင်းနယ်ပြည်နယ်အသီးသီးမှာမွေးနေ့ပွဲတွေကျင်းပကြပါတယ်ရန်ကုန်မြို့မှာတော့ဒေါအောင်ဆန်းစုကြည်ရဲ့မွေးနေ့အထိမ်းအမတ် NLD ဗဟိုရုံးသစ်ဖွင့်ပြီးမွေးနေ့မနက်ခင်းမှာတန်ဃာတော်တွေကိုဖွဲ့ချုပ်နာယကဦးတည်ဦးဦးဆောင်ပြီးစွန့်ကပ်လှူပါတယ်။အဲဒီနောက်မွေးနေ့အခမ်းအနားကိုအဖွဲ့ချုပ်ရုံးမှကျင်းပပါတယ်။မွေးနေ့အခမ်းအနားဖြစ်မြောက်ရေးဦးဆောင်သူတဦးဖြစ်တဲ့ NLD ဗဟိုအမျိုးသမီးရေးရာကော်မတီအဖွဲ့ကဒေါ်လဲလဲကအခုလိုပြောပြပါဗျာ။မနေ့9န
ိုင်တွေကစပြီးတော့ဖွဲ့ချုပ်ရုံးကအစ်စ်မှာကြားနေကြတယ်ပြီးတော့ဘုန်းကြီး၅ပါးကိုစွန့်ကပ်ပါတယ်။အာရုံစုံနေစပ်ပါတ
ယ်။ NLD ဦးဆောင်တဲ့ရတအစိုးရတဲ့လက်ထက်မှာပထမဦးဆုံးကြရောက်တဲ့ဒေါအောင်ဆန်းစုကြည်ရဲ့ဒီနေ့မွေးနေ့ကိုနိုင်ငံတော်မှာလွတ်လွတ်လပ်လပ်နဲ့တရားဝင်ကျင်းပနိုင်တာပါ။အရင်စစ်အစိုးရလက်ထက်တုန်းကတော့ဒေါအောင်ဆန်းစုကြည်မွေးနေ့အပါအဝင်နိုင်ငံရဲ့သမိုင်းဝင်နေထူးနေမြတ်အထိမ်းအမတ်အခမ်းအနားတွေကိုအစိုးရကပိတ်ပင်တားဆီးတာကြောင့်အာဏာပိုင်တွေရဲ့အရေးယူမှုဖမ်းဆီးမှုတွေအောက်ကနေဒီမိုကရေစီအင်အားစုတွေကစ조사လှုပ်ဆောင်ခဲ့ရတာပါ။အခုလိုအစိုးရတဲ့လက်ထက်လွတ်လပ်စွာကျင်းပနိုင်တဲ့အပေါ်ဘူးတလင်းမျိုးကဒေါအောင်ဆန်းစုကြည်မွေးနေ့ပွဲမှာကိုယ်တိုင်ကွန်ပြူစကားပြောကြခဲ့တဲ့ဒီမိုကရေစီနဲ့လူခွေရေးလှုပ်ရှားသူကဗျာဆရာကြီးဦးအမ်မောင်ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဖော်ဆောင်နေတဲ့နိုင်ငံငြိမ်းချမ်းရေးအောင်မြင်ပါစေကြောင်းဆုမွန်ကောင်းတောင်းပေးပါတယ်
။အပစ်ရှိပါစေ။အန်ဒရကင်းပါစေ။ဆောင်ရွက်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းဟာအလွန်ကောင်းပါတယ်။အောင်မြင်ပါစေလို့ပဲကျွန်တော်တို့ဝိုင်းဝန်းစုတောင်းပေးပါရခင်ဗျာ
ဒေါအောင်ဆန်းစုကြည်မွေးနေ့အထိမ်းအမတ်အဖြစ်ဒေါခင်ကြည်ဖောင်ဒေးရှင်းမှာအလှရှင်တွေကလာရောက်လှူဒန်းကြသလိုနောက်မြို့ကြီးတွေနဲ့ရက်ကွက်ကျေးရွာတွေမှာလည်းဒေါအောင်ဆန်းစုကြည်မွေးနေ့အထိမ်းအမတ်အဖြစ်လမ်းတွေပေါ်မှာပြည်သူတွေကစုပေါင်းပြီးဇဒုဒီတာအလှကျွေးမွေးခဲ့ကြပါတယ်ဒေါအောင်ဆန်းစုကြည်မွေးနေ့အထိမ်းအမတ်အဖြစ်နဲ့နော်ဝေးနိုင်ငံမှာလည်းဒေါအောင်ဆန်းစုကြည်ပန်းချံကိုဒေါအောင်ဆန်းစုကြည်ရုပ်တုနဲ့ဒီကနေ့မှာပဲအမှတ်တရဖွင့်လှစ်ခဲ့ပါတယ်ရှင်
တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့တင်ဆက်ပေးမယ့်သတင်းကတော့လူခွေရင်နဲ့လူကုန်းတိတ်ခါနိုင်ငံတကာရုပ်ရှင်ပွဲတော်မှာဘယ်ရုပ်ရှင်ကားတွေစုချီးမြှင့်ခံရတယ်လဲဆိုတဲ့အကြောင်းပြောပြပေးခြင်းပါတယ်။၄ချိန်မြောက်လူခွေရင်နဲ့လူကုန်းတိတ်ခါနိုင်ငံတကာရုပ်ရှင်ပွဲတော်မှာစုချီးမြှင့်ခံရတဲ့ဇာတ်ကားတွေထွက်လာပါပြီ။ဒီကနေ့ရန်ကုန်မြို့မှာကျင်းပတဲ့အခမ်းအနားအတွင်စုရတဲ့ဇာတ်ကားတွေကိုကြေညာခဲ့တာပါ။ဒီအခမ်းအနားကိုကိုယ်တိုင်သွားတက်တဲ့ VOA Editor ကိုသားညုံဦးကိုကိုကြော်ကြော်သိန်းကဆက်သွယ်မေးမြန်းထားတာနားဆင်ပါရှင်
။ကိုသားညုံဦးအခုလူခွေရင်နဲ့လူကုန်းတိတ်ခါရုပ်ရှင်ပွဲတော်စုပေးပွဲပြီးသွားပြီဆိုတဲ့အခါကျတော့ဘယ်ဇာတ်ကားတွေဘာစုတွေစုခူးသွားတယ်ဆိုတာပြောပြပါခင်ဗျ။ဟု
တ်ကဲ့ခင်ဗျ။အဓိကဒီစုကတော့ကိုးစုရှိပါတယ်ဒါပေမဲ့ကျွန်တော်ခြုံပြီးပြောလိုက်မယ်ဆိုရင်တော့အဓိကကြတဲ့ဒေါန်ဆန်းစုကြည်အမျိုးသားစုပေါ့နော်ဒေါန်ဆန်းစုကြည်ကပြည်တွင်းပြည်ပခွဲထားတာရှိပါတယ်အဲ့တော့ဒေါန်ဆန်းစုကြည်မျိုးသားစုနဲ့ဟန်တာဝီစုကို The Bing လို့ခေါ်တယ်မော်ဆိုတဲ့ကအဲ့ဒါကတော့ဒီဖာကန်ကျောက်စင်းသွေးမှာရှိတဲ့ညီမစည်းကျောက်ပေါ့နော်ဒီကျောက်တင်ကိုရှာတဲ့လူတွေလူသားတွေအကြောင်းဖြစ်အမှန်လေးအဲ့ဒါလေးကိုသူဟိုပတ်တန်းတင်ထားတဲ့ကားပေါ့အဲ့ကားကဒေါန်ဆန်းစုကြည်စုကိုဟန်တာဝီဝင်းတင်စုကိုရရှိသွားပါတယ်အဲ့တော့စုတွေတဲမှာဆိုတော့သူကြီးကကျွန်တော်တို့ view ကနေပြီးတော့ပထမဆုံးပြီးတဲ့စုကျွန်တော်ရွေးချယ်ခဲ့ပါလေအဲ့ဒါကတော့ရုံးမြင့်ချဆိုတဲ့စုလေးပါဒါကတော့ဒီဒုက္ခိတဒီဖြစ်နေတဲ့လူတယောက်ရဲ့ဘဝအကြောင်းရိုက်ထားတာ
ပါဟုတ်ကဲ့ဆိုတော့ဂျန်တဲ့စုတွေပေါ့လေဒေါန်ဆန်းစုကြည်စုအပါအဝင်ဂျန်တဲ့စုတွေကိုရွေးချယ်တဲ့နေရာမှာအခြေခံစဉ်းစားတဲ့ပုံနဲ့ VAA စုကိုရွေးချယ်တဲ့နေရာမှာအခြေခံစဉ်းစားတဲ့ပုံဘယ်လိုကွာခြားချက်တွေများရှိပါသလဲ
โอเคที่เมื่อสูนเนาะส တော်ရစုတွေရသွားတဲ့စုတွေကြည့်မယ်ဆိုတော့နိုင်ငံရေးအခြေအနေနဲ့ဆက်ဆက်ပြီးတော့ရသွားတာများပါတယ်အဲချိုးကြတော့လေဒီဒီရုပ်ရှင်ပြပြမှုပေါ်မှာအဓိကထားပြီးတော့ရသွားတာရှိတော့နိုင်ငံရေးလက်ရှိအခြေအနေပေါ်ထားပြီးတော့စစ်စားတဲ့ရိုက်ကူးထားတဲ့စုတွေကများပါတယ်ဒါပေမဲ့ကျွန်တော်တို့ view ရကနေပြီးတော့စုနဲ့ပတ်သက်လို့စဉ်းစားချက်ပေါ့နော်ကျွန်တော်တို့ကဘယ်လိုစဉ်းစားလဲဆိုတော့ view ရကတိုင်းထက်တာကူဖြစ်တဲ့အတွက်ကြောင့်မလို့view အနေနဲ့တိုင်းချက်ကိုဦးစားပေးတင်ဆက်တဲ့ documentary ကားကိုရွေးချယ်မယ်ဆိုပြီးတော့ဦးရင်စဉ်းစားတာရှိပါတယ်ကျွန်တော်တို့စုစုပေါင်း20တကားကြည့်ပါတယ်ဒါမဲ့20တကားတွေကနေပြီးတော့ကျွန်တော်တို့ဒီကိစ္စ jury 3ယောက်လုံးအာယုံတွေးတဲ့ကားကခုနကကျွန်တော်ပြောလို့တင်းချက်လက်ကိုဦးစားပေးရတဲ့ဆိုတော့ကားတက်စားလို့ရှိရင်ကျွန်တော်တို့ကားတကားတွေ့ရအဲ့ဒါတော့လက်ရှိမြန်မာနိုင်ငံလူ့ဖွဲ့စည်းမှာစုံနေရတဲ့ဒီဒုက္ခိတဒူတီအောင်နဲ့ပြည့်မှုသားစုပေါ့နော်သူ့ပြည်သားစုဘယ်လိုရုန်းကန်ရလဲဆိုတော့အာမန်ပြည်နယ်ဘောတိပေါ်ရိုက်ထားတဲ့စကားပါအဲ့တော့ဒီစကားကကျွန်တော်စဉ်းစားတာဒီစကားကဒီလူတယောက်ရဲ့ပြည်မှုသားစုရဲ့ရုန်းကန်မှုဟာအာမန်ပြည်နယ်ရုန်းကန်မှုဟာဒီလက်ရှိဘဝကြီးမှာကြုံရတဲ့ဆင်းရဲမွဲတေမှုနောက်တစ်ခုကဘဝကြီးရဲ့ဆင်းရဲနေကြမှုနောက်တစ်ခါကဘဝကြီးရဲ့လူမှုထောက်ပံ့ရေးအစီအစဉ်အားနည်းနေမှုဒါတွေကိုသွားပြီးထင်ဟပ်စီရယ်ပေါ်ပြစီရယ်ဆိုတဲ့စဉ်းစားချက်နဲ့ကျွန်တော်တို့အဲ့ကောင်ဗီဒီယိုကနေပြီးတော့ရွေးချယ်ခဲ့တာဖြစ်ပါတယ်ခင်ဗျာနာမည်ကတော့ယုံမီကြပ
ါဒါကတော့ကိုသားညွန့်ဦးကိုကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့မြန်မာဒီမိုကရေစီရေးဆွေးနွေးခန်းအစီအစဉ်တင်ပြပေးကြပါတယ်ရှမ်းပြည်နယ်မန္တုံမြို့နယ်ကဒေသခံပြည်သူတော်တော်များများဟာပညာအဆင့်တန်းနှိမ့်ကြတဲ့အတွက်သူတို့ရဲ့အခက်အခဲတွေကိုတော့မတင်ပြတတ်ကြဘူးလို့ရှမ်းပြည်နယ်မြောက်ပိုင်းမန္တုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်နန်းမိုးကပြောပါတယ်ကျောင်းလိုက်မှာဒီရွာတွေမှာအကြောင်းမရှိတဲ့အခက်အခဲလမ်းမဆက်သွယ်ရေးအခက်အခဲတွေကြောင့်ပညာမတင်နိုင်ကြတဲ့အခြေအနေကိုသူ့အနေနဲ့ပြောင်းလဲနိုင်အောင်စ조사သွားမယ်လို့ VOA နဲ့တီးတက်မေးမြန်းခန်းမှာပြောကြားခဲ့ပါတယ်တအောင်းပလောင်အမျိုးသားပါတီရဲ့မန်တုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်နန်းမိုးကိုဒေသဖွံ့ဖြိုးရေးအတွက်လုပ်မဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဒေါခင်စိုးဝင်းကတွေ့ဆုံမေးမြန်းထားတာဒီသတင်းပတ်ရဲ့မြန်မာဒီမိုကရေစီရေးဆွေးနွေးခန်းမှာနားဆင်ပါရှင်
မင်္ဂလာပါရှင
်မင်္ဂလာပါရှင
်ကုလိုမျိုးမနမ်းမိုးအနေနဲ့ကျမတို့ VOA American Fan ကိုတွေ့ဆုံမြင်ရမှာပြည့်ရအတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ကျမလည်းကျေးဇူးအများကြီးတင်ပါတယ
်ဟုတ်ကဲ့ပါကုလိုမနမ်းမိုးတို့လိုလူငယ်တွေပေါ့နော်ဒီနိုင်ငံရေးလောကတွေကိုပါဝင်လာပြီးတော့ပြည်သူ့လွှတ်တော်မှာတကယ်ကိုလွှတ်တော်ကိုယ်စားလှယ်တယောက်အနေနဲ့ဝင်ခွင့်ရပြီဆိုတော့လူသမီးတို့လည်းကိုစားပြုတဲ့သဘောလည်းရှိတာပေါ့နော်ပြီးတော့လူငယ်တို့ကိုလည်းကိုစားပြုတာပေါ့အဲ့တော့ကိုဘလို့များခံစားရလဲရှင်
ကျွန်မအရင်ပဲဝမ်းသာပီတိဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့မြန်မာနိုင်ငံမှာပေါ့နော်။ပြီးခဲ့တဲ့လွတ်တော်တက်တန်းအထိပေါ့နော်။အမျိုးသမီးလူဦးရေကအရန်ကိုနှေးပါတယ်။ပြီးတော့နောက်ထပ်အချက်ကတော့ကျွန်မဝမ်းသာရတဲ့ကြောင်းရင်းကတော့အခုဒီတက်တန်းမှာလဲကျွန်တော်တို့ခြုံကြည့်မယ်ဆိုလို့ရှိရင်မြန်မာနိုင်ငံမှာရှိနေတဲ့အမျိုးသမီးတွေကပေါ့နော်။အရင်တုန်းကထပ်ပို့ပြီးမှနိုင်ငံရေးကိုပို့မှုဟိုစိတ်ဝင်စားလာတာကိုတွေ့ရတယ်။နောက်ပြီးတော့ဟိုပို့ပြီးတော့ကျွန်မခံစားမိရတခုရှိတာကဟိုဒီဟိုလက်ရှိအမျိုးသမီးတွေပေါ့နော်အမျိုးသမီးလူငယ်တွေကလည်းကျွန်တော်တို့ကိုအားကြပြီပေါ့နော်အားကြပြီးတော့တကယ်ပဲနိုင်ငံရေးကိုပို့မှုစိတ်ဝင်စားလာတာကိုကျွန်မတွေ့ရတယ်ပေါ့နော
်ဟုတ်ကဲ့ပါအဲ့တော့မနမ်းမိုးကိုစားပြုတဲ့ဒီမြို့နယ်နဲ့ပေါ့နော်ဟိုပါတီအကြောင်းလေးပြောပြပေးပါရှင
်ကျွန်မကိုစားပြုတဲ့မြို့နယ်ကတော့မန်တုံမြို့နယ်ပြည်သူ့လွတ်တော်မဲဆန္ဒနယ်ပေါ့နော်ပလောင်တောင်ပလောင်ကိုပိုင်းအုပ်ချုပ်ခွင့်ရဒေတာနေပြီးတော့ကိုစားပြုထားတာပါဟု
တ်ကဲ့ပါတီရောရှင
်ပါတီကတောင်ပလောင်မျိုးသားပါတီပါရှင
်ဟုတ်ကဲ့ပါအဲ့တော့ဒီအခုပြည်သူ့လွှတ်တော်မှာပေါ့နော်ရေးရကော်မတီတွေလည်းဖွဲ့စည်းပြီးပြီဆိုတော့မနမ်းမိုးပါဝင်ရတဲ့ဒီပါတီရေးရကော်မတီလေးနဲ့ပတ်သက်ပြီးပြောပြပေးပါလားရှင်
ဟုတ်ကဲ့ကျွန်မပါဝင်တဲ့ရေးရကော်မတီကတော့ကျွန်မဒီနိုင်ငံတကာဆက်ဆံရေးကော်မတီနဲ့ဒီ International Parliament Union ကော်မတီမှာပါဝင်တော့ပေါ့နော
်ဟုတ်ကဲ့ပါအဲ့တော့ဒီနိုင်ငံတကာဆက်ဆံရေးကော်မတီရဲ့ဟိုလုပ်ငန်းဆောင်တာလေးပေါ့နော်အချင်းချင်းပြီးပြောပြပေးပါလားရှင်ဟုတ်က
ဲ့တွေ့အဓိကတော့ဒီတနိုင်ငံနဲ့တနိုင်ငံခြားမှာရှိတဲ့ဒီ Parliament နဲ့သက်ဆိုင်တဲ့ဆက်ဆံရေးပဲ
ကဲပါအဲ့တော့မနမ်းမိုးတို့ဒီလွှတ်တော်ကိုယ်စားလှယ်တွေရောပါခဲ့ရလားမသိဘူးဟိုတလောတုန်းကဒီလွှတ်တော်ကိုယ်စားလှယ်တွေကိုဒီ UNDP ကနေဦးစီးပြီးတော့တင်နန်းနေပေးတယ်လို့ကြားပါတယ်ရှင်အဲ့ဒါနဲ့ပတ်သက်လို့ဗာမ ्या ပြောလို့ရပါတယ်ရှင
်အော်ဒီလွှတ်တော်ရုံးမှာတင်နန်းပေးတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အရန်ကောင်းတယ်ပါတယ်ပါတယ်ဘောနော်အပြည့်တော့မတက်ခဲရဘူးဒါပေမဲ့အရန်ကိုကောင်းတဲ့ program တွေကိုဘာဖြစ်လို့လဲဆိုတော့ရှိရင်တော့ဒီနိုင်ငံခြားကနေလာပြီးတော့ဒီတကယ်ဟိုလွတ်တော်အမတ်တွေကိုယ်တိုင်တင် जा ပို့ချရတဲ့ပညာရှင်တွေကိုယ်တိုင်တင် जा ပို့ချရတဲ့အတွက်ကြောင့်ကျွန်တော်လိုဟိုအရန်ကိုနှုနယ်တဲ့နိုင်ငံရေးသမားတွေအတွက်ပေါ့နော်အရန်နှုနယ်သေးတဲ့နိုင်ငံရေးနှုနယ်တဲ့ကျွန်တော်လိုလွတ်တော်အမတ်တွေအတွက်ကတော့အများကြီးဟိုအကျိုးရှိရယ်
ပလောင်ဒေသမှာပေါ့နော်ဟိုဘိန်းဆိုင်ပြိုးတာတွေလည်းဟိုကြားနေရတယ်လေအဲ့တော့အဲ့ဒီဘိန်းဆိုင်ပြိုးမှုအခြေအနေနဲ့ဒီထိမ့်ချုံနိုင်မှုအခြေအနေပေါ့နော်အဲ့ဒါဘယ်လိုများရှိပါလဲရှင်
ဘိဆိုင်ပြိုးမှုအခြေအနေဥမာကျွန်တော်တို့ဒီတအားပလောင်ကိုပန်းအချုပ်ခွင့်ရမှာဆိုလို့ရှိရင်တော်တော်နည်းပါးသွားပြီလို့ပြောလို့ရမယ်ဒါပေမဲ့ကျွန်တော်တို့ data မှာရှိတဲ့အစိုးရအနေနဲ့တော့တို့ဘာမှထိန်းချုပ်ပေးတာတို့ဟိုထိန်းချုပ်ပေးနိုင်တာတို့ထိန်းချုပ်ပေးတာတို့ကာကွယ်ပြီးလုပ်ပေးတာတို့ဘာလို့တော့လုံးဝကိုမရှိခဲ့ဘူးပေါ့နော်အဲ့မဲ့ကျွန်တော်တို့ data အနေနဲ့တော့သူစိုက်ပြိုးမှုကတော့တော်တော်ကိုနေပါသွားပြီလို့ပြောရမှာပေါ့ဟုတ်ကဲ့
ဟုတ်ကဲ့ပါအဲ့တော့ဘင်းစားထိုးတိနံနေပါတယ်ရောစိုက်ပြိုးမှုရှိပါလားမသိ
ဘင်းစားထိုးတိနံကတော့ကျွန်တော်တို့ဒီဘင်းစိုက်ပြိုးမှုကအရန်ကိုနေပါသွားတာလွန်ခဲ့တဲ့ဒီ3-4နှစ်လောက်ကတော့တော်တော်နေပါသွားပြီပေါ့ဒါပေမဲ့ကျွန်တော်တို့ပလောင် data မှာတော့အစားထိုးတိနံစိုက်ပြိုးတာတော့လုံးဝမရှိဘူးလက်ရှိတို့အမ်ကျွန်တော်ရဲ့ဘောဒီအဲဘိုးဘေးစင်ဆက်ကစိုက်ပြိုးခဲ့တဲ့လက်ဖက်ကိုပဲအဓိကအာပြန်ပြီးမှစိုက်ပြိုးကြတာပေါ့နော
်ဟုတ်ကဲ့ပါလက်ဖက်ကိုရောဒီခစ်မီနီးပညာတွေနဲ့ပေါ့နော်ဟိုပို့ပြီးတော့တိုးတက်ကောင်းမွန်အောင်ဆိုပြီးတော့ဒီနိုင်ငံသားအကူအညီတွေဒီကုလသမဂ္ဂတို့ဒါပေမဲ့ FAO တို့ဒီစာနာရိတ်ခအဖွဲ့အစည်းစီစဉ်တို့လေယာစိုက်ပြိုးရေးဘက်ကကြွမ်းကျင်သူတို့နဲ့ပေါ့နော်အဲ့လိုမျိုးတွေလုပ်ဖို့အစီအစဉ်ရှိပါလားရှင်
ကျမကတော့ဒီလိုလာချိတ်ဆက်တာတော့ကျွန်တော်တို့ဒီပလောင်ကိုပိုင်းအချုပ်ခွင့်ရဒေတာနမ်ဆန်မြို့နယ်မှာတော့အော်ဒီဘောနော်လာချိတ်ထားတာတော့ရှိတယ်ဘောနော်ဒါပေမဲ့အစီအစဉ်တော့ရှိတယ်ကျွန်တော်တို့မန်တုံဒေတာအနေနဲ့တော့မရှိသေးဘူးဘောနော်တကယ်လို့လာချိတ်ဆက်တဲ့နိုင်ငံတွေများရှိခဲ့မှာဆိုရင်လည်းရှိရင်လည်းကျွန်တော်တို့ကအမြဲတမ်းကြိုးစိုးနေမှာ
ဟုတ်ကဲ့ပါအခုကြားနေရတာလေဒီတန်းပလောင်အဖွဲ့နဲ့ပေါ့နော် DNLA တက်နေကိုင်းအဖွဲ့နဲ့ဒီ RCSS ဒီရှမ်းပြည်တမတော်လေးဟိုတိုက်ပွဲတွေဖြစ်တယ်အဲ့ဒါကို RCSS ဘက်ကနေတမတော်ဟိုဘက်ကနေကူပြီးတိုက်ပေးတယ်လို့ပေါ့တတိနေရတော့အမျိုးမျိုးပဲပေါ့နော်လေချောင်းကနေဟိုတိုက်ခိုက်တာတွေလည်းကြားနေရတယ်လေအဲ့တော့ဒီတိုက်ပွဲတွေကြားထဲမှာမြေစာရင်းဖြစ်နေရတယ်ဒီပြည်သူလူထုပေါ့နော်ထွက်ပြေးနေကြတဲ့ဒုက္ခတွေတွေပေါ့နော်သူတို့နေ့ဒီလူမှုရေးအခက်အခဲတွေနဲ့ပတ်သက်လို့ပေါ့နော်လွတ်တော်ကိုယ်စားလှယ်တယောက်အနေနဲ့ဘလောက်အတိုင်းအတာအထိများဟိုကူညီပံ့ပိုးပေးနိုင်မယ်လို့ယူဆပါလဲရှင်
ဟုတ်ကဲ့ကျမကတော့ဗောနော်ဒီကျမပြည်သူဟိုဖက်ကအမြဲတမ်းရက်တည်တဲ့ဟိုပြည်သူကိုစားပြုကိုစလဲလည်းဖြစ်နေတဲ့အတွက်ကြောင့်ဗောနော်ကျမတို့မှာတော့အစီအစဉ်တော့ရှိတယ်ကျမတို့ဒီတအန်းကိုပန်းအချုပ်ခွင့်ရဒေတာလည်းမကဘူးတခြားမြို့နယ်ကိုစားပြုတဲ့တအန်းပလောင်ကိုစလဲတွေကလည်းကျမတို့အစီအစဉ်ရှိပါတယ်အခုလာမဲ့တက်မဲ့အစိုးရတွေအစိုးရတက်မှာမှကျမတို့ဓာရီကိုကျမတို့ဒီပြည်သူဖက်ကနေပြီးတော့ပြည်သူတွေအတွက်ဘယ်လိုလုံဆောင်ကြမလဲဆိုတော့အစီအစဉ်ကျွန်တော်တို့အစီအစဉ်ဆွဲထားတာရှိရယ်။ဘာဖြစ်လို့လဲဆိုရင်ဒီဟာတွေဖြစ်တာကအဓိကဟိုဒါတို့အချင်းချင်းဘယ်လိုအကြောင်းနဲ့တိုက်ကြလဲဆိုတာတော့ကျွန်တော်တို့ကတော့ခကနနဟိုမတိဘူးပေါ့နော်။ဒါပေမဲ့ဒီလိုဖြစ်ရမျိုးတွေကတကယ်ပဲမကောင်းဘူးပေါ့နော်။ပြီးရင်ကျွန်တော်တို့တိုင်းသားအချင်းချင်းလည်းဟုတ်တယ်။နောက်ဆုံးအဓိကမြေစာပြင်ဖြစ်ရတာကကျွန်တော်တို့တိုင်းသားတွေပဲဟိုဘာဖြစ်လို့လဲဆိုရင်ကျွန်တော်တို့တိုင်းသားကျွန်တော်တို့ဒီထားမှာကပလောင်တစ်မျိုးနဲ့နေထိုင်တာလည်းမဟုတ်ဘူး။တခြားချမ်းအရှမ်းလူမျိုးတွေတခြားကချင်တိုင်းသားလီစုတိုင်းသားတွေလည်းရှိတဲ့အတွက်ကြောင့်အောင်ပေါ့နော်။ကျွန်တော်တို့ဒီပြည်သူဖက်ကနေပြီးတော့ပဲကျွန်တော်တို့အသက်နိုင်ဆုံးဒီလာမယ့်အစိုးရတက်မှာကျတော်တို့စူးစမ်းပြီးမှလှုပ်ဆောင်သွားမယ
်ဟုတ်ကဲ့ပါအဲ့တော့ဒီလွတ်တော်ကိုယ်စားလှယ်တယောက်အနေနဲ့ကိုယ့်ကိုမဲဆန္ဒပေးခဲ့တဲ့မဲဆန္ဒရှင်ပြည်သူတွေကိုပေါ့နော်ဘယ်လိုများထိရောက်အောင်ဆက်သွယ်မှုစီစဉ်ထားတာရှိပါလဲရှင
်ဟုတ်ကဲ့အဲ့ဒီဟာကတော့ကျွန်မတခါလေကြာရင်ကျွန်မသွေးပြီးမှလည်းအရန်စိတ်မကောင်းဖြစ်မိရပါတော့အဲ့ဒါပါလဲဆိုတဲ့အခါကျတော့ကျွန်တော်ပြည်သူတွေကကျွန်တော် data မှာရှိတဲ့ဒီပလောင်လူမျိုးတွေဒီတအားလူမျိုးဖြစ်ကချင်လူမျိုးဖြစ်တော်တော်များများသူကပညာမတတ်တဲ့အခါကျတော့ဟုတ်ပြီကျမကကိုစားပြုလိုက်တယ်ဒါပေမဲ့သူတို့ဆီကအခက်ခဲတွေသူတို့ကျမကိုမတင်ပြတတ်ဘူးဟိုတချို့မြို့နယ်တွေဆိုလို့ရှိရင်အများတန်းဟိုဖုန်းနဲ့ contact ရှိတယ်ပေါ့နော်ဒါပေမဲ့ကျမကကျတော့ဘယ်သူမှမဆက်ဘူးမဆက်တဲ့အခါကျတော့ကျမအရင်စိတ်မကောင်းဖြစ်တယ်ဟိုသူတို့ဘာဖြစ်လို့လဲဆိုရင်ကျမကဒီရောက်နေတဲ့အခါကျတော့ကျမသူတို့ရဲ့အခက်ခဲကိုကျမတယောက်တည်းနဲ့အကုန်လုံးကျမမသိနိုင်ဘူးဆိုတော့အခါကျတော့ကျမတခုတော့စဉ်းစားမိရေပေါ့နော်ဒီတခါကျမဒီလွတ်တော်နားရက်မှာကျမပြန်သွားလို့ရှိရင်ကျမဒီလူဦးရေအများဆုံးဒီ constituency ရဲ့နောက်ပြီးတော့တကယ်ပဲခက်ခဲနေတဲ့ကျမရဲ့ constituency ပေါ့နော်အဲ့ဒီဟိုပထမဦးစားပေးနေနဲ့ကျမသွားရောက်ပြီးမှကျမဘယ်လိုလှုပ်ဆောင်ပါလဲကျမဘယ်လိုအပိုင်းဘယ်လိုခံစားနေပြီးတော့ဒီပြည်သူတွေရဲ့အခက်ခဲတွေကိုကျမဖြည့်ရှင်းပေးနိုင်လေ၊ကူညီပေးနိုင်လေဆိုတာကိုကျွန်မသွားပြီးမှပေါ့ပြောပြမယ်လို့ကျွန်မအဲ့လိုမျိုး plan ဆွဲထားတယ်ပေါ့နော
်ဟုတ်ကဲ့ပါအဲ့တော့တကယ်လို့များဟိုလုတ်ပေးနိုင်ခွင့်ရှိတယ်ဆိုဘယ်ကဏ္ဍကိုဦးစားပေးခြင်းပါလဲရှင်
ကျမတော့ဟိုကျမခန်းစားချက်ပေါ့နော်ဟိုကျမတကယ်နိုင်ငံရေးကိုကျွမ်းကျင်တဲ့လူမဟုတ်ဘူး မဟုတ်တဲ့အခါကျတော့ဒါမဲ့ကျွန်မအရင်ထဲမှာအရင်ခန်းစားတာတစ်ခုရှိရယ်ဟိုပညာရေးဟိုပညာရေးပေါ့နော်ဥမာကျွန်တော်တို့ဒီပလောင်ဒေတာမှာပဲဖြစ်ကျွန်တော်ပလောင်ဒေတာမှာထိုင်တဲ့နေထိုင်တဲ့တိုင်းသားရဲ့အကုန်လုံးကျေးရွာမှာနေထိုင်တဲ့တိုင်းနာအကုန်လုံးကတို့ဒီသားသမီးတွေပေါ့နော်ဟိုလေးတန်းအထိပဲပညာသင်ကြားတာသင်ကြားရတာများတယ်အထူးတစ်ဖြစ်အမျိုးသမီးတွေကလေးလေး အော်အမတရွာနဲ့တရွာကိုစာတင်ရတဲ့အာမျိုးတို့ဟိုဒီရွာမှာ၄တန်းထိပဲရှိတယ်နောက်ထပ်တရွာကိုကျတော့တို့ကတော်မိုင်းမှာအုပ်စုကျေးရွာမှာ၈တန်းထိပညာတင်ရမယ်ဒါပေမဲ့မိဘအနေနဲ့သမီးလေးကိုအဲ့ဒီရွာမှာသွားပြီးမှဒီចောင်းတော့ထားဖို့ဆိုတာကဟိုသူနေ့တိုင်းကိုလမ်းလျှောက်သွားဖို့ဆိုတာကဒါမဖြစ်နိုင်တဲ့ကိစ္စလीအဲ့ဆိုတဲ့အခါကျတော့ဒီကျမသွားခဲ့တဲ့ဒီရွာရဲ့အကုန်လုံးမှာကျမဒီအစ shitan tigo, a lay lamp yard tigo, yashi now, jama, low beach, and then not to check out a lamp and subway. Lemon subway, let yank a carry. A lemon subway, jam like a lady gomus or something yaw. A canalumu, lay down, nibi or shitan, the chow yaw, gooby mat, jump at the yard, a new solution, or the low one cemetery.
Okay, well, Romanamodo, Lungay, Ninga, Logario, Yawnaribon, or Ninelli.
ပြည်သူလူလူတဲ့နေနေလေးတည်သွားအောင်လို့မနက်မွေးအကြောင်းကလေးပြောပြပါလားရှင်ဟုတ်ကဲ့ကျမကတော့တကယ်တမ်းကျမမန်တုံမြို့နယ်ပေါ့နော်ကျမဖေကတော့အရှင်တော့ဒီပလောင်တိုင်းနာခေါင်းဆောင်ဝိုင်မုံပေါ့နော်ဒီပြီးခဲ့တဲ့တက်တမ်းမှာလည်းပြည်သူလူတော်ကိုယ်စားလှယ်ပါပဲအော်ကျမမွေးတာကျတော့ဒီထက်ချက်ကြီးရောမှာပေါ့နော်အဲဒီရွာတွေ့ရောမှာကျမမွေးတယ်မန်တုံမြို့နယ်ပေါ့မွေးပြီးတော့ကျမဆယ်တန်းရွာ ထက်ကမှကျွန်မ10တန်းအောင်ပါတယ်စနအောင်ပြီးတော့ကျွန်မမန်လေးရန်နာဘုံ University မှာကျွန်မဒီနိုင်ငံတကာဆက်ဆံရေးပညာနဲ့ဘွဲ့တင်ကြားပြီးတော့ကျွန်မဒီရန်ကုန်မှာကျွန်မဒီတန်တမန်သင်တန်းကျောင်းဆင်းပြီးတော့ကျွန်မနိုင်ငံသားမှာအလုပ်လုပ်ခဲ့ပါတယ်နိုင်ငံသားမှာကျတော့ကျွန်မပြင်သစ် Company MAF Company မှာအာဒီအာ HR Admin နဲ့အလုပ်ကို၃နှစ်လောက်ကန်ခဲ့ပါဟုတ
်ကဲ့ပါအခုလေးလာလို့ရသလောက်ပေါ့နော်ဒီလွှတ်တော်ထဲမှာအမျိုးသမီးလွှတ်တော်ကိုယ်စားလှယ်ပေါင်း73ရာခိုင်နှုန်းလောက်ပါလာတယ်ပေါ့နော်အဲ့တော့အမျိုးသမီးလွှတ်တော်ကိုယ်စားလှယ်တွေပါလာခြင်းအဖြစ်ဒီလွှတ်တော်ထဲမှာအမျိုးသမီးတွေနဲ့ပတ်သက်တဲ့ facility တွေပေါ့နော်အဲ့ဒါတွေဘာတွေလိုအပ်ချက်တွေဘာတွေရောရှိလားဥပမာဆိုလို့ရှိရင်အမျိုးသမီးတွေအတွက်ကိုဟိုအမျိုးသမီးဆိုတာလေမျိုးသားနဲ့ဘယ်လိုခန္ဓာကိုယ်ဖွဲ့စည်းပုံရမတူဘူးလေဆိုတော့ဒီဟိုအမျိုးသမီးတွေအတွက်လိုအပ်တာတွေရောဒီလွှတ်တော်ကြီးအနေနဲ့ဖြည့်ဆည်းပေးတာရှိပါလားရှင့်
အဲ့လိုမျိုးတော့အခုချိန်ထိတော့မအဘာဘာမှမရှိဘူးပေါ့နော်အမျိုးသမီးတွေလိုအပ်တာတွေအေဟိုတီတန့်အမျိုးသမီးတွေအတွက်တီတန့်ဆိုပြီးမှလှုပ်ဆောင်ပေးတာတော့အခုချိန်ထိအဲမတွေ့ရအောင
်တွေ့ရသေးနော
်ဒါပေမဲ့လိုအပ်တာတော့လိုအပ်မှာပေါ့ဘာဖြစ်လို့လဲဆိုရင်ကျွန်တော်တို့ဒီမွေးဖွားလာကြတဲ့အမျိုးသားနဲ့အမျိုးသမီးဆိုတော့ကျွန်တော်တို့ကအာလုံးဝမတူလေဥမာသူများနိုင်ငံမှာဆိုလို့ရှိရင်ပေါ့ဥမာအခုဆိုလို့ရှိရင်ဒီဟိုစာဒီ NLD ထဲကဒေါ်ဝင်းဝါထွန်းပြီးဖွာတာမျိုးတို့ပါတော့เนาะကျွန်တော်တို့ဒီသူများနိုင်ငံမှာဆိုလို့ရှိရင်ဒီလွတ်တော်ကိုယ်စားလှယ်တွေပေါ့เนาะလွတ်တော်ကိုကောင်းကောင်းတက်နိုင်အလုံးလုံးနိုင်အောင်ဆိုပြီးမှသူတို့ကကလေးတွေကိုထိန်းချောင်းပေးတဲ့ဒီထိန်းချောင်းပေးတဲ့ဒီပေါ့เนาะဒီကလေးထိန်းပေါ့เนาะအဲ့ဒီအတွက်ကိုပေါ့เนาะအဲ့လိုမျိုးတီးတန့်လှုပ်ပေးတာမျိုးတော့ရှိတယ်ပေါ့เนาะဒါပေမဲ့ကျွန်တော်တို့မြန်မာနိုင်ငံမှာတော့အဲ့လိုဖြစ်လာဖို့တော့တော်တော်လေးကိုစူးစမ်းရအောင်ဟု
တ်ကဲ့ပါကျေးဇူးအများကြီးတင်ပါတယ်
ကျေးဇူးအများကြီးတင်ပါတယ
်ဒေါက်ခင်ဆိုဝင်းစီစဉ်တင်ဆက်တဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့အခုလိုတနင်္ဂနွေညနဲ့တနင်္လာမနက်ခင်းနေ့မှာစောင့်မျှော်နားဆင်နိုင်ပါတယ်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews
facebook.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမှာသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ View American တန်ကနေ2016ခုနှစ်ဇွန်လ19ရက်တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုအရင်ဆုံးထုတ်လွှင့်ပေးမယ့်အပတ်စဉ်ကဏ္ဍကတော့မအေးတန်နာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများကဏ္ဍဖြစ်ပါတယ်။နားဆင်ရအောင်ပါရှင်။
နာပါရှင်ဗီဒီယိုကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးတွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုတ်နဲ့လည်းဖြောပြေးပေးမှာပါသောရရှင်တွေအတွက်မြန်မာသချင်းလေးတစ်ပုတ်ကိုလည်းမြစ်တာဒေးလက်ဆောင်ထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်ရှင်အခုတော့အရင်ဆုံးတော့ VOA သောရရှင်တွေကျမတို့ရဲ့ VOA Facebook စာမျက်နှာပေါ်မှာရေးလာတဲ့စာတွေကိုဖော်ပြပေးသွားချင်ပါတယ်သောရရှင်ပြည်စိုးဝင်းက
VOA American အတန်ကိုကဘာကြီးနဲ့ဆက်သွယ်ပေးလို့ကျေးဇူးတင်ပါတယ်မြန်မာသတင်းတွေမှန်မှန်ကန်ကန်ဗမ်းမလိုက်ပဲတင်ပေးစီလိုပါတယ်ဟိုးရင်ကလေးကရေဒီယိုသေးသေးလေးနဲ့တိတ်တိတ်လေးအားပေးခဲ့ရတာပါခင်ဗျာ
ရေဒီယိုအစီအစဉ်တွေကိုအားပေးလာတာကြာပါပြီဆိုတော့သောရရှင်ပြည်စိုးဝင်ဖြစ်ပါတယ်သောရရှင်ချစ်လင်းကတော့ VOA ဝိုင်းတော်သားတွေကိုကျေးဇူးတင်ပါတယ်လို့ဆိုလာပါတယ်သောရရှင်မြင့်မောအောင်ကတော့ VOA မြန်မာပိုင်းအစီအစဉ်ကမေးသနာကျော်ကိုသားညွန့်ကိုကျော်ကျော်သိန်းနဲ့ VOA ဝန်ထမ်းတွေအားလုံးကျေးဇူးပြုပြီးတော့ပါကန်ကသတင်းလေးတွေများများထုတ်လွှင့်ပေးပါလို့တောင်းဆိုချင်ပါတယ်သောရရှင်မြင့်မောအောင်ပါဟုတ်ကဲ့ပါပါကန်ကသတင်းတွေထူးရင်ထူးသလိုကျမတို့တင်ဆက်ပေးနေပါတယ်ရှင် VOE ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်သောရရှင်အောင်အောင်ကတော့ကျမတို့ VOE ကဓာတ်ရိုက်ထုတ်လွှင့်ပေးနေတဲ့ Facebook ပေါ်ကရုပ်မြင်သံကြားအစီအစဉ်ကြည့်ရတာအဆင်မပြေပါဘူးလို့ဆိုလာပါတယ်ဘာကြောင့်များပါလဲ
Internet line တွေကမကောင်းတော့ကြည့်ရတာအဆင်မပြေပါဘူး VOE ဆောင်းရတာလဲကြားလိုင်းတက်ပြန်တော့ပြတ်တောင်းပြတ်တောင်းနဲ့ဒီဝကျွေးဘယ်တော့များမှပြီးဆုံးမလဲဗျာ
ဟုတ်ကဲ့ဒီသောရရှင်ကအင်တာနက်လိုင်းနေမကောင်းဘူးဆိုလို့ဟုတ်ကဲ့သောရရှင်တွေတော်တော်များများလဲအင်တာနက်လိုင်းမကောင်းလို့ကြည့်ရတာပြတ်တောင်းပြတ်တောင်းဖြစ်တယ်လို့ပြောလာကြတာတွေ့ရပါတယ်ရှင်ကျွန်တော်တို့အဲ့ဒီသောရရှင်တွေမှတ်ချက်စကားတွေကိုကြည့်ရတဲ့လောက်ဆိုရင်တော့တယ်လီဖုန်းကလိုင်းချင်းတူရင်တော့မှနေရာဒေသပေါ်မှာလိုက်ပြီးတော့လိုင်းကောင်းတာမကောင်းတာဖြစ်တယ်ဆိုတာလဲတွေ့ရပါတယ်နော်ဒါမှမဟုတ်လဲသောရရှင်အများအပြားကပဲဒီ Facebook ကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပေးမှုကိုကြည့်ရတာအဆင်ပြေလို့ပြောလာကြတာတွေလည်းရှိပါတယ်သောရရှင်နေပြောသလိုပဲဒီအင်တာနက်လိုင်းနေနိုင်ငံတကာအဆက်မီဖြစ်ပါစေလို့ဆုတောင်းရတော့မှာပါပဲเนาะသောရရှင်မိုးမြစ်ဆန်ကတော့ရိုးရိုးအတန်ရောကြားရလို့အဆင်ပြေပါတယ်တဲ့
ကျေးဇူးပါ VOA ပင်တိုင်သောရရှင်တယောက်ပါ VOA ရဲ့ကျေးဇူးကြောင့်မြန်မာပြည်သူတွေမျက်စိပွင့်ခဲ့ရပါတယ်ဝိုင်းတော်သားတွေကိုအရင်ကအတန်သာကြားခဲ့ရပါတယ်အခုမှပဲရိုးရိုးအတန်ရောကြားရလို့ပီတိဖြစ်ရပါတယ်အားလုံးကျမ်းမာကြပါစေ
ဟုတ်ကဲ့ပါကျမတို့ဒီရုပ်မြင်သံကြားအစီအစဉ်တွေကို VOE ကနေစတင်တင်ဆက်ပေးနေတာနဲ့အတော်လေးရှိခဲ့ပါပြီနော်ဒါမဲ့လည်းကျမတို့ဒီ VOE ရုပ်မြင်သံကြားအစီအစဉ် TV မှာထုတ်လွှင့်တာကို Facebook ကနေပြီးတော့ဒါရိုက်ကြည့်ရှုလို့ရအောင်လဲစီစဉ်ပေးပြီးသွားတဲ့နောက်မှာတော့တယ်လီဖုန်းကိုအသုံးပြုပြီးတော့ Facebook ကကြည့်ရှုတဲ့ဥယျာဉ်အရေးအတွက်အများကြီးများလာတာတွေ့ရပါတယ်သောရရှင်တွေအတွက်လည်းအဆင်ပြေလွယ်ကူတယ်ဆိုလို့အများကြီးဝမ်းသာရပါတယ်လိုင်းလေးကောင်းဖို့ပဲလိုတော့တာပါနော်သောရရှင်ချစ်ရအောင်ကလည်
းထာဝရရှင်လန်းနိုင်ပါစီဗျာ VOE ကောင်းသောညလေးပါဗျာ။နောက်နေ့တွေလည်းစောင့်နေပါမယ်။ကြိုးစားပြီးတော့တင်ဆက်ပေးလိုက်ပါဦး။မင်္ဂလာပေါင်းနဲ့ပြည့်စုံပါစေ။ VOE ရဲ့ဝန်ထမ်းများခင်ဗျာ
။ဒီ Facebook ကဓာတ်ရိုက်ထုတ်လွှင့်မှုကိုအမြဲတမ်းစောင့်ပြီးတော့ကြည့်ရှုအားပေးပါရစေ။ဆိုရဲသောရရှင်ချစ်ရအောင်ပါ။သောရရှင်အင်္ဂလာလွန်ကာကတော့
ကမ္ဘာနိုင်ငံအသီးသီးအခြေအနေတွေကိုတင်ဆက်ပေးတာဗဟုသုတရပါတယ်။ကျေးဇူးပါ VOE ။ပြည်တွင်းသတင်းလေးတွေကိုလည်းဦးစားပေးတင်ဆက်ပေးရင်ကောင်းမလားလို့ပါ။ကုန်သွယ်ရေးစီးပွားရေးတွေကိုနိုင်ငံခြားကထောက်ပံ့ဖိမပေးလို့ရပေမဲ့မြန်မာပြည်တွင်းငြိမ်းချမ်းရေးကိုဘယ်လိုကူညီပေးလို့ရမလဲပေါ့နော်။စာနေတဲ့ကိုဝမ်ပိုက်ပြေးဖို့အစားထိုးပေးလို့မရပါဘူး။ဒေါ်စုတက်တော်ရကျော်ရှိပါစေ။ VOA 1တို့သူ1တော်သားတွေစိတ်ချမ်းသာခြင်းကိုယ်ဤချမ်းသာခြင်းနဲ့အဆင်ပြေဆုံးကြပါစေ
။အစီအစဉ်တွေကိုလည်းကျေးဇူးတင်တယ်လို့ပြောရင်းနဲ့ဒေါ်အောင်ဆန်းစုကြည်အတွက်လည်းတက်တော်ရှေးပါကြောင်းဆုတောင်းပေးလာတာပါ။အင်တာနက်လိုင်းနေမကောင်းလို့ရေးလိုက်တဲ့အထက်မှာသောရရှင်ရဲထွက်က VOA ဝိုင်းတော်သားတွေကျဲမှာချမ်းသာပါစေလို့ဆုတောင်းပေးလိုက်ပါတယ်။အကိုအမတို့ရေတဲ့မြန်မာနိုင်ငံကနေအခွန်900ခန်းတော့ကောက်မဲ့သူတွေကိုပြောပေးပါတယ်။ဒီလက်ကင်ဖုန်းအခွန်အတွက်900ခန်းတော့ကောက်မှာကိုပြောတာထင်ပါတယ်နော်။ကိုရဲထွက်ကကျွန်တော်တို့တော့ရွာမှာအခုထိအင်တာနက်လိုင်းဖွင့်လိုက်ရင်အဝိုင်းကြီးလဲနေတော့မဲ့ဖြစ်ပါနေတဲ့။အဲ့အဝိုင်းပြောင်းရင်အခွန်900ခန်းတော့ကိုကြည်ကြည်နဲ့နဲ့ကြီးထမ်းဆောင်ပါမယ်လို့ပြောပေးပါဆိုပြီးတော့သောရရှင်ရဲထွက်ရေးလာပါတယ်။သောရရှင်တွေရဲ့အရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ထုတ်လွှင့်ပေးဖို့ရှိပါတယ်။အခုတော့သောရရှင်တွေကိုအနောက်တိုင်းဒေးလေးတစ်ပုတ်နဲ့ကြားဖြတ်ပြီးတော့ဖြောပြေးပေးကြပါမယ်။ ဘီလ်ဘော့ဒ်ဟော့တ်ဖြစ်ဆုံးတေးတရာစင်မှာထိတ်နှောင်းကိုရောက်နေတဲ့သချင်းတလေတစ်ပုဒ်ကိုထုတ်လွှင့်ပေးကြပါတယ်။သချင်းနာမည်က Work From Home အင်းကနေအလုံးလုပ်တယ်လို့ဖြစ်ပြီးတော့ American ကောင်မလေးတွေနဲ့ဖွဲ့ထားတဲ့ Fifth Harmony အဖွဲ့ရဲ့သချင်းဖြစ်ပါတယ်။အဲဒီထဲမှာ Hip Hop အဆိုတော့ Tie Dollar Sign ကအားဖြည့်ပြီးတော့တည်ဆိုပေးထားတာပါ။ဒီသချင်းကသူတို့အဖွဲ့ဒုတိယမြောက်တေးတပြားရဲ့ပထမဦးဆုံးထွက်တဲ့သချင်းဖြစ်ပြီးတော့ February လကုန်ပိုင်းမှာထွက်လာပြီးတော့ထွက်ချင်းပဲ Billboard Hot 100စီးရင်မှာနံပါတ်12ရတာပါ။online ကနေဝယ်ယူအားပေးမှုပေါင်း 6,000 နီးပါးချက်ချင်းရခဲ့ပြီးတော့ဒီသချင်းကထွက်လာပြီးတော့သတင်း7မြောက်မေလ20ရက်နေ့သတင်းပတ်မှာတော့နံပါတ်5ကိုရောက်ခဲ့ပါတယ်။ဒါကြောင့်မလို့ဒီသချင်းက American ပြည်အောင်စုမှာ10နှစ်တာကာလအတွင်း Billboard Hot 100စီးရင်မှာနံပါတ်1ကနေ5ရဲ့ကိုဝင်တဲ့ပထမအဦးဆုံးအမျိုးသမီးအဖွဲ့သချင်းလည်းဖြစ်ပါတယ်။သူတို့မတိုင်ခင်နံပါတ်5ရဲ့ဝင်တဲ့သချင်းကတော့2006ခုနှစ်အပြီးလာမှာနံပါတ်3ရတဲ့ Pussycat Dolls ရဲ့ Button ဆိုတဲ့သချင်းပဲဖြစ်ပါတယ်။အခု Fifth Harmony အဖွဲ့ရဲ့တချင်းကတော့ပထမပေးမဲ့နာမည်က Walk ဖြစ်ပြီးတော့ Rihanna ရဲ့တလောကပဲနာမည်တစ်အကြာကြီးရတဲ့ Walk တချင်းနဲ့ရောသွားမှာဆိုတဲ့အတွက်ကြောင့်မလို့ Walk From Home ဆိုပြီးတော့ပြောင်းလိုက်တာပါဒီ Walk From Home ဆိုတဲ့တချင်းကိုနားထောင်ကြည့်ပါအောင်ရှင် I worry about nothing I am wearing a nada I'm sitting pretty impatient but I know you gotta put in them hours I'ma make it harder I'm sending pick up the picture I'ma get you fired I know you're always on the night shift but I can't stand these nights alone and I don't need no explanation cause baby you're the boss at home you don't gotta go to work but you gotta put in work you don't gotta go to work let my body do the work we can work tomorrow oh, oh, oh. we can work tomorrow oh, oh, oh. let's put it into motion I'ma give you a promotion I'll make it feel like a vacay Turn the bed into an ocean We don't need nobody I just need your body Nothing but sheets in between us Ain't no getting off early I know you're always on the night shift But I can't stand these nights alone And I don't need no explanation Cause baby
No hands for me Take it to the ground, pick it up for me Look back at it all, I'm for me Put in work like my time She ride it like a 63 I'ma buy a new Celine Let her ride in the foreign with me Ooh,
shit Fifth Harmony အဖွဲ့ရဲ့ Walk From Home ဆိုတဲ့တချင်ကိုနားဆင်ကြကြရတာပါသရရှင်တွေအတွက်မြန်မာတချင်လေးတစ်ပုဒ်ကိုလည်းတေးလက်ဆောင်ဖြစ်နေနောက်ပိုင်းမှာထုတ်လွှင့်ပေးဖို့ရှိပါတယ်နော်သရရှင်တွေရဲ့အရင်ဖွင့်စာတွေကိုအခုဆက်ပြီးတော့ပြောပြပေးပါမယ်ရှင်ကျောက်ဆယ်မျိုးရဲ့ဆုပ်ယုတ်ကြဆင်းနေရဲ့အားကစားအဆင့်တန်းအခြေအနေလေးကိုပြောပြပေးစေချင်ပါတယ်ဆိုပြီးတော့တာယာစီသူဆိုတဲ့သောရရှင်ကလည်းစာရေးလာပါတယ်ကျောက်ဆယ်မျိုးနဲ့အားကစားဖွံ့ဖြိုးတိုးတက်စေချင်လို့ဒီစာကိုရေးလိုက်ရတာပါလို့သူကအဆိုလာပါတယ်ရှင
်ကျောက်ဆယ်မျိုးနဲ့ပြည်သူအားကစားဝင်းကြီးကိုတိုးမြင့်ပြင်ဆင်နိုင်ဖို့အတွက်နိုင်ငံတော်ကဗန္နာငွေ7,000ခွင့်ပြုခဲ့ပါတယ်2015ခုနှစ်စက်တင်ဘာလ1ရက်ကနေပြီးတော့ဒီဇင်ဘာလ31ရက်နေ့ကာလအတွင်းမှာအပြည့်ပြင်ဆင်ရမယ်ဆိုပြီးတော့သတ်မှတ်ပေးခဲ့ပါတယ်။ဒါပေမဲ့သတ်မှတ်ချိန်ကာလကုန်လွန်သွားပြီမဲ့လည်းပြည်သူအားကစားဝန်ကြီးဟာပုံမှန်ကောင်းမွန်တိုးတက်လာခြင်းမရှိတဲ့အပြင်အရင်အကောင်းနေတဲ့အခြေအနေတွေပါပျက်စီးသွားခဲ့ပါတယ်။နိုင်ငံတော်ကဗန္နာငွေ3,000ခွင့်ပြုခဲ့ပြီမဲ့လည်းဘောလုံးကွင်းအတွင်းမှာနှုံးမြေတွေဖို့တာရင်းနှုံမြောင်းတူးတာတွေသာလုပ်နေတဲ့အတွက်ကွင်းမျက်နှာပြင်ညီညာမှုမရှိတော့တာကွင်းအတွင်းမှာမျက်ကြမ်းအနှဲငယ်ပဲရှိတော့ပြီးတော့ဖုံထူတဲ့မြေကွက်တွေဖြစ်နေတာကွင်းပတ်လန်းတွေကိုပြုပြင်မှုမရှိတာတွေကြောင့် အားကစားလေကောင်းကောင်းမွန်မွန်လုပ်နိုင်ခြင်းမရှိတော့ပါဘူး။အရင်ကကြောက်စရာအားကစားခွင့်ဟာပြေကုန်ပြေတန်လုံးတန်ပြားပြေဖူးဆဲဘောလုံးပြိုင်ပွဲမြို့နယ်ဘောလုံးပြိုင်ပွဲတွေအဆက်မပြတ်ကျင်းပပြုလုပ်နိုင်ခဲ့တဲ့နေရာပါ။အခုအားကစားတာဝန်ခံတွေလက်ထက်မှာဘယ်လိုအားကစားပြိုင်ပွဲကိုမှကောင်းကောင်းမွန်မွန်လုပ်နိုင်ခြင်းမရှိတော့တဲ့အတွက်အားကစားအဆင့်တန်းတွေလည်းအလွန်ပဲကျဆင်းနေပါတယ်။အခုကအားကစားတာဝန်ခံတွေနဲ့ contract တွေပေါင်းပြီးတော့အားကစားကွင်းကိုပြုပြင်ခြင်းမလုပ်တော့ဘဲပုံမပျက်စီးအောင်လုပ်နေတဲ့အတွက်ဘယ်လိုအားကစားပွဲမှလည်းမလုံနိုင်တော့ပါဘူးမြို့နယ်အားကစားပြိုင်ပွဲတွေကိုလည်းအဆင်တန်းမီမလုံနိုင်တော့တာနှစ်တွေအတော်ကြာခဲ့ပြီဖြစ်ပါတယ
်ဒီသောရရှင်ကနိုင်ငံတော်သမ္မတကြီးစီမေတ္တာရက်ခံတင်ပြအပ်ပါတယ်ဆိုတော့သူတို့ကြောက်စဲမြို့နယ်ပြည်သူအားကစားကွင်းကြီးရိုးရင်းပြက်စီပြီးတော့ပြင်ဆင်မှုအဆင်မပြေတဲ့ပုံမှာအခုလိုမျိုးတက်ဆိုင်ရာတည်အောင်လို့အစားရေးပြီးတော့ရင်ဖွင့်လာတာဖြစ်ပါတယ်သောရရှင်ရဲ့ရင်ဖွင့်စာတွေကိုတီမာရင်ရက်ချင်ပါတယ်နောက်ပိုင်းမှာတော့မြန်မာသချင်းလေးတစ်ပုဒ်တီလက်ဆောင်ဖြစ်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်နော်မောင်ဗျူရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတီလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရဲ့ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။အခုတော့မြန်မာနိုင်ငံကအတေးချစ်တဲ့သောရရှင်တွေအတွက်မြန်မာသချင်းလေးတစ်ပုံးနဲ့ဒေးလက်ဆောင်ဖြစ်နေထုတ်လွှင့်ပေးကြပါရဲ့ရှင်။တချင်းဟောင်းလေးတစ်ပုဒ်ကိုအေဒင်ချိုဆွေပြန်ပြီးတည်ဆူထားတာကိုရွေးချယ်ထားပါရဲ့နော်။ဟိုရင်တော့အဝိုင်းရုပ်ရှင်မင်းသမီးအစိုးရကြီးချုပ်ပြုံးတည်ဆူထားတဲ့မိရဲမိုက်တဲကိုအေတင်ချိုဆွေပြန်ပြီးတော့တည်ဆူထားတာဖြစ်ပါတယ်။နားဆင်ကြည့်ပါအောင်ရှင်။ဆိုထားတဲ့မိရဲမိုက်တယ်ဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ချက်ပေးစာတွေရှင်းဖွင့်စာတွေနဲ့တေးသချင်းတောင်းလွာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ပြင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bambies.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
။
အေးတန်နာကျော်စီစဉ်တင်ဆက်တဲ့မြမပြီမပေးစာများခန္ဓာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ရအောင်ပါမြမပညာရေးအနာဂတ်ကောင်းလာအောင်ဘာတွေလုပ်ဖို့လိုမလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါမဲ့အင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ
်ပြီးခဲ့တဲ့ဂျွန်လ17ရက်နေ့ကပညာရေးဝန်ကြီးဌာနဟာ2016ခုနှစ်တက္ကသိုလ်ဝင်ဆံမပွဲအောင်စင်းတွေကိုထုတ်ပြန်ကြေညာပေးခဲ့ပါတယ်။ဖြေဆိုသူ6,300ကျော်ရှိတာမှာအောင်မြင်သူ3,900ကျော်ရှိပြီးအောင်ချက်အားဖြင့်ရာခိုင်နှုန်း30နီးပါးရှိပါတယ်။2015ခုနှစ်တုန်းကဖြေဆိုသူ38ရာခိုင်နှုန်းနီးပါးအောင်မြင်ခဲ့တာမို့အောင်ချက်ရာခိုင်နှုန်းအတော်လေးကျဆင်းသွားတာတွေ့နိုင်ပါတယ်။အခုနှစ်တိုင်းနယ်ပြည်နယ်တစ်ခုချင်းစီအလိုက်အောင်ချက်ရာခိုင်နှုန်းတွေကိုကြည့်လိုက်ရင်လဲမွန်ပြည်နယ်မှာအောင်ချက်40ရာခိုင်နှုန်းနီးပါးရှိပေမဲ့ချင်းပြည်နယ်14ရာခိုင်နှုန်းကျော်နဲ့အေအူရီတိုင်း18ရာခိုင်နှုန်းနီးပါးပဲရှိတာမို့ကွာဟာချက်အတော်ကြီးမားတာလဲတွေ့ရပါတယ်တက္ကသိုလ်ဝင်စာမွေးပွဲအောင်စင်ရလဒ်တွေကိုအခြေခံပြီးမြမပညာရေးအနာဂတ်အကြောင်းဝေဖန်ဆွေးနွေးသုံးသပ်ကြည့်ရအောင်ပ
ါအသေးချာပြန်ပြီးဆန်းစစ်ကြည့်လိုက်ရင်အခုနှစ်တက္ကသိုလ်ဝင်စာမွေးပွဲအောင်ချက်ရာခိုင်နှုန်း30နီးပါးဆိုတာတိတ်ထူးဆန်းတဲ့ကိန်းဂဏန်းတော့မဟုတ်ပါဘူး1998-99စာတင်နှစ်ကစဒီကနေ့အချိန်ထိတက္ကသိုလ်ဝင်ဆောင်မပွဲအောင်ချက်ဟာ25ရာခိုင်နှုန်းကနေ39ရာခိုင်နှုန်းကြားရှိခဲ့တာပါအစိုးရအဆက်ဆက်ပညာရေးဝန်ကြီးဌာနတွေရဲ့တက္ကသိုလ်ဝင်ဆောင်မပွဲတွေကိုစစ်ဆေးပြီးအောင်မြင်မှုသတ်မှတ်ပေးပုံဟာကျောင်းသူကျောင်းသားတွေဆောင်မပွဲမှာဘယ်လိုဖြေထားတယ်အရေးအချင်းဘယ်လောက်ရှိတယ်ဆိုတဲ့အချက်ပေါ်မှာမူမတည်ပါဘူးဆောင်မပွဲတွေအောင်မြင်ကြပြီးရင်တက္ကသိုလ်အသီးသီးကအရေးအတွက်ဘယ်လောက်လက်ခံနိုင်တယ်အဝေးတင်တက္ကသိုလ်ကနေအရေးအတွက်ဘလောက်တင်ကြားပေးနိုင်တယ်ဆိုတဲ့အချက်ပေါ်အခြေခံပြီးအောင်မြင်သူအရေးအတွက်သတ်မှတ်ပေးတာမျိုးပါ။တာမန်ပြည်သူတွေသိရှိထားတာကတော့ကျောင်းသားတွေတက္ကသိုလ်ဝင်ဆောင်မွေးပွဲဖြေကြမယ်။တဘာသာမှာအနည်းဆုံးအမှတ်40ရ။နည်းနည်းပါးပါချွတ်ချော်တာရှိရင်ပြန်လည်စီစစ်အအောင်ပေးတဲ့နည်းနဲ့ဆောင်မွေးပွဲအောင်စင်းထုတ်ကြတယ်ဆိုတာမျိုးဖြစ်ပါတယ်။ဒါပေမဲ့တကယ့်အဖြစ်မှန်ကတော့အောင်ပေးဖို့လူတဲ့အရေးအတွက်ပေါ်မူတည်ပြီးအနိုင်ဆုံးအောင်မှတ်ကိုသတ်မှတ်အောင်စင်းထုတ်ပေးလိုက်တာမျိုးပါဥပမာအားဖြင့်အခုနှစ်အောင်ပေးသူအရေးအတွက်3,900ကျော်ရှိပါတယ်ဒီအရေးအတွက်ရအောင်အောင်မှတ်ကိုသတ်မှတ်ပေးလိုက်တာမျိုးပါအောင်မှတ်40ဆိုတာမျိုးမဟုတ်ပါဘူးအချို့သောနှစ်တွေမှာကျောင်းသားတွေစာကောင်းကောင်းမတက်စာမွေးပွဲလည်းကောင်းကောင်းမဖြေနိုင်လို့ဘာသာရက်တချို့ရဲ့အောင်မှတ်ကိုအမှတ်20အောက်ချပေးခဲ့တဲ့အခြေအနေမျိုးတောင်ရှိခဲ့ဘူးပါတယ
်အခုနှစ်တက္ကသိုလ်ဝင်ဆံမပွဲအောင်မြင်သူဦးရီဟာ2015ခုနှစ်တုန်းကနဲ့နှိုင်းရှင်ရင်အရေးအတွက်3,000ကျွဲလောက်ညော့နေသွားတာတွေ့ရပါတယ်ဒီလိုဖြစ်ရတာဟာစာမတက်ပဲဘွဲတွေပေးနေတဲ့အောင်မြင်မှုမရတဲ့အဝေးသင်တက္ကသိုလ်တက်ရောက်ခွင့်ပေးမဲ့အရေးအတွက်ကိုရှော့ချလိုက်တာဖြစ်နိုင်တယ်လို့တက္ကသိုလ်ဝင်ဆံမပွဲအောင်မှတ်ကိုနည်းနည်းလေးမြှင့်လိုက်တာမျိုးလည်းဖြစ်နိုင်ပါတယ်ပြီးခဲ့တဲ့2000ခုနှစ်ကနေ2005ခုနှစ်ကာလတွေကိုပြန်ကြည့်ရင်တက္ကသိုလ်ဝင်တန်းအောင်မြင်သူ3,900ကနေ3,900ကျားရှိရမှာနှစ်စဉ်အဝေးသင်တက္ကသိုလ်တက်ဖို့စီရင်ပေးကြသူ8,000ဝန်းကျင်စီရှိခဲ့လို့ပါပဲဒီနေ့ပြောရရင်အဲ့ဒီချိန်ကတက္ကသိုလ်ဝင်တန်းအောင်သူ2ယောက်မှ1ယောက်ဟာအဝေးသင်ဘက်ကိုရောက်သွားကြတာပါဒါတော့မေးစရာမေးခွန်းကရှိနေပါတယ်အခုနှစ်စာမွေးဖြေဆိုသူ4,000ကျော်လောက်ဘာကြောင့်စာမွေးကြရှုံရတာလဲဆိုတာပါအာမနာရန်ပြောရရင်လက်ရှိကျောင်းသူကျောင်းသားတွေကတက္ကသိုလ်ဝင်တန်းကိုရောက်လာသူအများစုဟာသူတို့ကြော်ဖြတ်လာတဲ့အတန်းတွေရဲ့ကျောင်းစာသင်ရိုးတွေကိုကောင်းကောင်းတက်မြောက်ခဲ့ခြင်းမရှိကြပါဘူးလက်ရှိသင်ရိုးညွှန်းတန်းတွေမှာအခြေခံပညာအထက်တန်းကိုအင်္ဂလိပ်ဘာသာနဲ့သင်ကြားဖို့ပြဋ္ဌာန်းထားပါတယ်ဒါပေမဲ့တကယ်လက်တွေ့အခြေအနေမှာတော့သင်ကြားသူဆရာဆရာမတွေရောကျောင်းသားကျောင်းသူတွေပါအင်္ဂလိပ်စာကောင်းကောင်းမတတ်ဘဲနဲ့ဘာသာရပ်ဆိုင်ရာတွေကိုသင်ကြားသင်ယူနေကြရတာပါဒီအတွက်လဲကိုနားမလဲတာတွေကိုကြက်တရွေးလိုအာဂုံဆောင်ကြက်မှတ်ပြီးစာမွေးဖြေရတဲ့အခြေအနေမျိုးရောက်နေကြတာဖြစ်ပါတယ်
။အစိုးရဖွင့်လှစ်ထားတဲ့စာတင်ကျောင်းတွေမှာကျောင်းသင်ယူညွှန်တန်းကိုကောင်းကောင်းတက်မြောက်အောင်မတင်နိုင်တော့ကျောင်းသူကျောင်းသားအလုံးနီးပါးပြင်ပကျူရှင်ယူကြပါတယ်။အခုနောက်ပိုင်းပြောင်းလဲလာတဲ့အခြေအနေအောက်မှာပြင်ပပုဂ္ဂလိကစာတင်ကျောင်းတွေမှာလည်းသွားရောက်တင်ကြားကြပါတယ်။ဒါပေမဲ့အဲ့ဒီကျူရှင်တွေပုဂ္ဂလိကစာတင်ကျောင်းတွေကလည်းကျောင်းသင်ယူညွှန်းတန်းတွေကိုကောင်းကောင်းမွန်မွန်တက်မြောက်အောင်တင်ကြားပေးတာမျိုးမလုပ်နိုင်ကြပါဘူးအကြောင်းကတော့သူငယ်တန်းကနေအထက်တန်းရောက်တဲ့အထိပညာကောင်းကောင်းတင်ကြားမလာလို့
စာကောင်းကောင်းမတက်တဲ့ចောင်းသူចောင်းသားတွေကိုတက္ကသိုလ်ဝန်ထမ်းရောက်မှတင်ရိုးညွှန်တန်းကိုတက်မြောက်အောင်တင်ပေးဖို့မဖြစ်နိုင်လို့ပါပဲဒီအတွက်ကျူရှင်တွေပုဂ္ဂလိကစာတင်ចောင်းတွေလောက်တာကတော့ចောင်းသူចောင်းသားတွေတက္ကသိုလ်ဝန်ဆောင်မွေးပွဲဖြေဆိုအောင်မြည်ရေးတတ်တတ်ကူပါပဲနှစ်စာကလေးကဆောင်မွေးပွဲမှာဘယ်လိုမိကုမျိုးမေးနိုင်နေအမှန်ဘယ်လောက်တန်း ဘလို့မိကုမျိုးမေးလာရင်ဘလို့ဖြေရမယ်စသဖြင့်အရင်မိကုအဟောင်းတွေကိုဆက်နမူနာပြုပြီးနှုတ်တိုက်အာကုန်ဆောင်နီးနဲ့တင်ကြားကြပါတော့တယ်။ဘာသာရက်ကိုတက်မြောက်အောင်တင်တာမျိုးလုံးဝမဟုတ်ပါဘူး။ဒီနီးနဲ့တချို့ចောင်းသားတွေဆောင်မွေးပွဲအောင်ပြီးတချို့ចောင်းသားတွေကတော့ဂုံတူးထွက်ကြပါတယ်။ចောင်းသားအများစုကတော့ဆောင်မွေးပွဲမဖြေနိုင်ပဲနှစ်စဉ်နှစ်တိုင်းကြာရှုံးနေကြတာဖြစ်ပါတယ်။ပြောရရင်မြန ာတက္ကသိုလ်ဝန်ထမ်းကလည်းချွင်းချက်မဟုတ်ပါဘူးတက္ကသိုလ်တွေကနေရာပေးနိုင်တင်ပေးနိုင်သလောက်အရေးအတွက်ကိုတွက်ချက်အအောင်ပေးလိုက်တဲ့ဆောင်မွေးပွဲမျိုးပါဖွံ့ဖြိုးတဲ့နိုင်ငံတွေလိုဆောင်မွေးပွဲမှာတကယ့်အရေးချင်းကိုစစ်အရေးအချင်းလိုက်ဆောင်မွေးပွဲအောင်ကြဂုံတူးထွက်ကြဆိုတဲ့ပုံစံမျိုးဖြစ်ဖို့ဆိုရင်သူငယ်တန်းကအစအတန်းစဉ်တလျှောက်စာတက်မြောက်အောင်တင်ကြားတဲ့စနစ်ဖြစ်အောင်ကြောင်းရပါလိမ့်မယ
်စာကိုတက်မြောက်အောင်တင်နိုင်မှုဆရာတွေရဲ့အရေးချင်းမြင့်တာထူးကျွန်သူတွေကျောင်းဆရာဆရာမလုပ်ငန်းနဲ့အသက်မွေးဝမ်းကြောင်းလှုပ်လာအောင်ဆွဲဆောင်တာအတန်းစဉ်အလိုက်အရေးချင်းစစ်ဆံမွေးတွေပုံမှန်ပြန်ကျင်းပပြီးစာတက်မြောက်သူတွေကိုမှအတန်းတင်ပေးတဲ့စနစ်ပြန်ကျင့်သုံးတာမျိုးလုပ်ရပါလိမ့်မယ်ကျောင်းသားမိဘတွေကိုလည်းကိုယ်ကလေးအမှတ်များရေးအတန်းတန်းပြီးတန်းမှန်မှန်တက်ရေးထက်တကယ်ကိုစာတက်မြောက်အောင်သင်ယူစေတဲ့ဘက်အားပေးတဲ့မိဘမျိုးဖြစ်လာအောင်အစိုးရကစီယုံဆွဲဆောင်တင်သွင်းရပါမယ်အဖက်ဖက်ကယူရင်းပျက်စီးခဲ့လို့စာကောင်းကောင်းမတက်ပဲတက္ကသိုလ်ဝန်ထမ်းအောင်ဘွဲရဆိုတဲ့အခြေအနေဇိုးကြီးကိုပြောင်းလဲနိုင်ဖို့ပညာရေးစနစ်မှာပြုပြင်ပြောင်းလဲမှုလုပ်เสียအများကြီးလိုအပ်နေသေးပါကြောင်းတင်ပြလိုက်ရပါတယ
်ဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုလာမယ့်အင်္ဂါနေ့ညဓာတ်ရဲလီလိုင်းအစီအစဉ်ဘလို့အကြောင်းအရာကိုဆွေးနွေးကြဖို့ရှိသလဲဆိုတာတော်တာရှင်နေကိုမိတ်ဆက်ပေးပါရစေရှင
်ဒိုင်းနာလည်းနဲ့ကန်ယူတဲ့မြန်မာအစိုးရအကြငင်းချမ်းရေးအတွက်ခြေလန်းစနေဒီမှာပြည်သူတွေကြားမှာရောငင်းချမ်းစွာအတူလက်တွဲနေထိုင်ရေးအတွက်အဆင်သင့်ဖြစ်နေပါပြီလားဒိုင်းနာလူမျိုးပေါင်းများစွာအတူရှင်တွဲနေထိုင်တဲ့မြန်မာပြည်သူတွေအကြမတူညီတဲ့ယဉ်ကျေးမှုဒလေထုံးစံကိုးကွယ်ယုံကြည်မှုတို့ကိုအပြန်အလှန်လေးစားလိုက်နာပြီးဟန်ချက်ညီညီနေထိုင်နိုင်ကြဖို့ဘာတွေပြုပြင်ထိန်းကြီးဖို့လိုနေသေးတယ်လဲဆိုတာကိုအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာတိုက်ရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီပို့ထားပေးပါတိုက်ရိုက်ပါဝင်မဆွေးနွေးနိုင်ဘူးဆိုရင်လည်းကိုဆွေးနွေးခြင်းတော်ကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့ရပါတယ် VOE ရဲ့ဖုန်းနံပါတ်က1-239-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါမယ
်လာမယ့်အင်္ဂါညတိုက်ရိုက်လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်အခုတော့ကမ္ဘာတလွှားထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။ဗြိတိန်နိုင်ငံကစိုက်ပျိုးမွေးမြူရေးခြံတစ်ခုမှာဝက်အပြေးပြိုင်ပွဲကိုကျင်းပပြီး EU ဥရောပသမဂ္ဂတွေကဗြိတိန်နိုင်ငံထွက်မယ်မထွက်ဘူးဆိုတဲ့လူမှုဆန္ဒခံယူပွဲရဲ့ရလဒ်ကိုခံမှန်းနေပါတယ်။ထိုင်းနိုင်ငံစင်ဦးရင်တစ်ခုမှာတော့စင်တွေကိုတားချော့တင်းနဲ့အိပ်ပျော်အောင်လို့အမျိုးသမီးတဦးကလှုပ်ဆောင်နေပါတယ်။ဒီလိုထူးထူးဆန်းဆန်းသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုငင်းချန်းတို့တင်ဆက်ထားပါတယ်ရှင်။
ဗြိတိန်နိုင်ငံမှာ EU ဥရောပသမဂ္ဂကနေခွဲထွက်မယ်မထွက်ဘူးလူမှုဆန္ဒခံယူပွဲကျင်းပဖို့ရှိနေတဲ့ချိန်ထဲမှာပဲအင်္ဂလိပ်လယ်သမားတဦးရဲ့လက်ကွင်းထဲမှာတော့ဝက်တွေကိုအပြေးပြိုင်ခံပြီးအဲ့ဒီဆန္ဒခံယူပွဲရဲ့ရလဒ်ကိုခံမှန်းနေကြပါတယ်။ဒေဗွန်မှာရှိတဲ့ဒီချန်ဟာပြီးခဲ့တဲ့နှစ်ဗြိတိန်တို့တွေရွေးကောက်ပွဲရလဒ်တွေကိုလည်းမှန်မှန်ကန်ကန်ခံမှန်းနိုင်ခဲ့တယ်လို့ဒီနှစ်အတွက်လူမှုဆန္ဒခံယူပွဲရဲ့ရလဒ်ဖြစ်တဲ့ထွက်မယ်မထွက်ဘူးဆိုတာကိုလည်းခံမှန်းနေတာပါ။ဒီဆန္ဒခံယူပွဲကိုဇွန်လ23ရက်နေ့မှာကျင်းပမှာဖြစ်ပြီးတော့ဗြိတိန်နိုင်ငံ EU ကနေမထွက်ဘူးဆိုတဲ့လှုပ်ရှားမှုကိုဝန်ကြီးချုပ်ဒေးဗစ်ကမ်မရွန်ကဦးဆောင်နေပြီးထွက်မယ်ဆိုတဲ့လှုပ်ရှားမှုကိုတော့လန်ဒန်မြို့တော်ဝန်ဘောရစ်ဂျွန်ဆင်ကဦးဆောင်နေတာပါအပြေးပြိုင်တဲ့ဝက်တွေကိုလည်းဒီလှုပ်ရှားမှုဦးဆောင်တဲ့သူတွေရဲ့နာမည်အသံထွက်ဆင်တဲ့နာမည်တွေပေးထားပြီးတော့မီတာ140ရှိတဲ့အပြေးပြိုင်ခွင်းထဲမှာပြေးခိုင်းတာပါပန်းဝင်တဲ့နေရာမှာတော့ဗ ဗြိတိန်အလံနဲ့ EU အလံကိုဘေးကျင်းရှင်ရဲ့ချိတ်ဆွဲထားပြီးတော့ဗြိတိန်အလံဘက်ကိုဝင်ရင် EU တွေကထွက်မယ်လို့အတိတ်ပဲကြောက်ယူတာဖြစ်ပြီး EU အလံဘက်ကိုဝင်ရင်တော့ EU ထဲမှာဆက်ရှိနေမယ်ဆိုတဲ့အတိတ်ပဲပါ။အဲ့ဒီနေ့ကကျင်းပတဲ့ပွဲမှာတော့ EU အလံဘက်ကိုဝက်3កောင်ဝင်သွားခဲ့ပြီးဗြိတိန်အလံဘက်ကိုတော့ဝက်1កောင်ဝင်ခဲ့ပါတယ်။ဒီချန်ဟာလူလူဆန္ဒခံယူပွဲကျင်းပမယ့်နေ့အထိအခုလိုဝက်အပြေးပြိုင်ပွဲတွေကိုဆက်တိုက်ကျင်းပမှာပါရှင်။
ထိုင်းနိုင်ငံချင်းမိုင်မြို့က Elephant Nature Park EMP လို့ခေါ်တဲ့စင်ဦးရင်တစ်ခုမှာတော့စတူဂန်ချာလီယက်ကစင်တွေကိုတားချော့သေးတွေတီးဆိုပြီးအိပ်ပျော်သွားအောင်လုပ်နေပါတယ်။လွန်ခဲ့တဲ့6နှစ်လောက်ကကင်တွဲရခတ်တဲ့စင်ပေါက်လေးတစ်ကောင်ကိုအခုလိုချော့သိရင်စလုပ်ဖြစ်ခဲ့တာပါ။သူ့ရဲ့သချင်းတွေကြောင့်စင်တွေဟာငြိမ်သက်သွားခဲ့ပြီးကင်တွဲဖို့လွယ်ကူတာကိုသတိထားမိခဲ့တာပါ။ဒီစင်ဦးရင်မှာရှိတဲ့စင်တွေအများစုဟာအနိုင်ကျင့်ခံရမတရားနှိပ်စက်ခံရတဲ့အတွက်ကယ်တင်ထားရတဲ့တိရိစ္ဆာန်တွေဖြစ်ပါတယ် EMP စင်ဦးရင်ဟာဧက280ကျဲဝင်းပြီးတော့စင်ကောင်ရီ80ကျော်ရှိပါတယ်ခင်ဗျာ
အိမ်မှာအလှမွေးထားတဲ့ငါးကန်ထဲမှာစောဖို့ရေငုတ်သင်းမော့အသေးစားလေးတစ်ခုလောက်ဝယ်ချင်ပါသလားဒါမှမဟုတ်အပြင်းပြေကစားဖို့ဂီတဇံထွက်တဲ့ကြောင်ကလေးတွေရှာနေပါလားဂျပန်နိုင်ငံမှာကျင်းပနေတဲ့ထိုကျိုအယုတ်ပြပွဲမှာတော့အခုလိုချစ်စရာအယုတ်ကလေးတွေအပြင်အစစ်မြေနီးပညာသုံးအယုတ်မျိုးစုံကိုခင်းကျင်းပြသနေပါတယ်ဒီပြပွဲဟာနှစ်စဉ်ကျင်းပတဲ့ပွဲဖြစ်ပြီးတော့ဇွန်လ19ရက်တနင်္ဂနွေနေ့အထိပြသသွားမှာပါကမ္ဘာတဝန်းကအယုတ်ထုတ်တဲ့ကုမ္ပဏီပေါင်း160လောက်ပါဝင်ပြသတာဖြစ်ပြီးတော့လူပေါင်း36,000လောက်လာရောက်လိမ့်မယ်လို့ခန့်မှန်းထားပါတယ်ဒီနှစ်အတွက်ထူးခြားတဲ့ပစ္စည်းတွေကတော့ကျောဘက်ကိုနှိပ်ပေးလိုက်ရင်အတန်ထွက်တဲ့ကြောင်ကလေးတွေပါဒီကြောင်တန်ကလေးတွေနဲ့ဂီတတန်ဖန်တီးနိုင်တယ်လို့တီထွင်တဲ့ကုမ္ပဏီတာဝန်ရှိသူကပြောပါရယ်ရှင
်ထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါရယ်ရှင်အခုညအတွက်ဒီအပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲအခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်သိန်ကြီးထိုက်ကတလှည့်ပြောပြပေးပါမယ်ရှင်
ဆီးရီးယားအစိုးရအတွင်းမှာအတိုက်ခံကိုယ်စားလှယ်တွေပါဝင်ဖို့ဆိုတဲ့အမေရိကန်ရဲ့အဆိုပြုချက်ကိုသဘောတူကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကပြောဆိုပြီးမဲ့ဆီးရီးယားသမ္မတဘာရှားအယ်အာဆတ်ယာရုခချက်ချင်းဆင်းပေးဖို့ဆိုတာကိုတော့လက်မခံပါဘူးရုရှားနိုင်ငံစိန့်ပီတာစဘတ်နိုင်ငံတကာစီးပွားရေးဖိုရမ်မှာ CNN သတင်းထောက်ဖာရီဇာကာရီယာရဲ့အကြောင်းအရာပေါင်းစုံနဲ့ပတ်သက်ပြီးမေးမြန်းမှုတွေအတွက်အခုလိုထည့်သွင်းပြောဆိုသွားတာဖြစ်ပါတယ်ဘယ်လ်ဂျီယံနိုင်ငံတဝန်းလုံခြုံရေးဆိုင်ရာစီးနှင်းရှာဖွေခဲ့ပြီးစနေနေ့နှောင်းပိုင်းမှာတော့အကြမ်းဖက်လှုပ်ရှားမှုတန်တရားနဲ့လူ3ဦးကိုဆွဲချက်တင်ဖို့ပြင်ဆင်နေတယ်လို့အစိုးရရှိနေတွေကပြောပါတယ်။ဘယ်လ်ဂျီယံနိုင်ငံတွင်တိုက်ခိုက်မှုတွေလှုပ်လာနိုင်တဲ့အထောက်အထားတွေကိုတုံ့တက်ဖို့အမျိုးသားလုံခြုံရေးကောင်စီအစည်းအဝေးထိုင်ပြီးနိုင်ငံပိုင်အတွင်းမှာပဲအခုဆောင်ရွက်ချက်ထွက်ပေါ်လာတာဖြစ်ပါတယ်။အမေရိကန်ခြေဆိုင် Boring Legion Corporation ကနေခီးတဲ့တရားတင်ဆောင်နိုင်တဲ့လေရင်တွေကိုအီရန်နိုင်ငံကဝယ်ယူဖို့အတွက် Boring ကုမ္ပဏီနဲ့အီရန်ကြားသဘောတူညီချက်ရသွားပြီလို့အီရန်လေကြောင်းသဲယူပို့ဆောင်ရေးအဖွဲ့ကဒီကနေ့မှကြေညာပါတယ်ဒီသဘောတူညီချက်ဟာဆိုလို့ရှိရင်အမေရိကန်ကအီရန်ကိုဒဏ်ခတ်ပိတ်ဆို့မှုရုပ်သိမ်းပေးလိုက်ပြီးနောက်ပိုင်းလေရင်အစီး200အယောင်းဝယ်လုပ်ဖို့အမေရိကန်လေရင်ထုတ်လုပ်သူတွေနဲ့အီရန်ကြားတီးခြားသဘောတူညီချက်၃ခုတွေဟာတစ်ခုဖြစ်ပါတယ်ရှင်
သတင်းချင်းချုပ်ကိုမတ်သိန်ကြီးထိုက်ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ဗိုက်တက်ဇွန်ညက်ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝယ်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.